Welcome to the Voice of America in Burmese.
Mingla mane kima shen. Washington Bureau View American Tangani, Natownese, April 30, Jazebrini mane kin season rego, Myanmar Sanrojin mane 6 na yi ga ni 9 na yi thi, line no meter 2440 ne 51, line lam meter 190 ro ga ni thaut nwen pe ni ba bi.ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေ့တာနဲ့ပတ်သက်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးဟာမြန်ဆန်းပြီးတိကျပြတ်သားစွာတုံ့ပြန်ခဲ့တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကဗိုလ်တဖူးနေမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီး WHO အပေါ်မှာဝေဖန်မှုတွေအထူးသဖြင့်ကမ္ဘာမှာဒီရောဂါအကူးဆက်ခံရသူနဲ့သေဆုံးသူအများဆုံးဖြစ်နေတဲ့American ပြည်တော်စုရဲ့ဝေဖန်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ WHO အကြီးအကဲကအခုလိုခုခံပြောဆိုလိုက်တာဖြစ်ပါတယ်။ American နိုင်ငံဟာ WHO အတွက်အလှငွေအများဆုံးပေးနေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီရောဂါအတွက်ကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေဖြစ်နေ WHO က January 30ရက်နေ့မှာကြေညာခဲ့ပြီးလေ့ကျင့်ပေးထားတဲ့ကျန်းမာရေးလုပ်သား1.3 သန်းနဲ့ရောဂါစမ်းသပ်ရေး test kit သန်းနဲ့ချီပြီးကမ္ဘာတလွှားကိုပို့ပေးခဲ့တယ်လို့လည်း WHO အကြီးအကဲကပြောပါတယ်။ယောဂဖြစ်ပွားတဲ့အစပိုင်းအချိန်ကလည်း WHO ကကမ္ဘာကိုသတိပေးပြီးမြန်မြန်နဲ့တိတိကျကျတုံ့ပြန်ခဲ့တယ်လို့ပြောပါတယ်။ဗိုလ်တဖူးနဲ့ Johns Hopkins တက္ကသိုလ်စစ်တမ်းရကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာကမ္ဘာတလွှားမှာ3,000+ကျော်နေပြီဖြစ်ပြီးသေဆုံးရသူက2,200ကျော်ရှိနေပါတယ်။ COVID-19 ယောဂရှင်တွေကုသရေးအတွက်ဆန်းသက်ထားတဲ့ဆေးဟာထိရောက်မှုရှိကြောင်းသက်သေပြနိုင်ပြီလို့ American ကုသရေးယောဂဆိုင်ရာဌာန NIAID အကြီးအကဲဒေါက်တာအန်တိုနီဖော်ချီကဗိုလ်တဖူးနေမှာကြေညာလိုက်ပါတယ်။ Remdesivir လို့ခေါ်တဲ့ဒီဆန်းသက်ဆဲဆေးဟာနလန်ပြန်ထချိန်တိတ်ကိုမြန်တဲ့ကောင်းတဲ့အကျိုးသက်ရောက်မှုရှိတာကိုထင်းထင်းရှားရှားပြတယ်လို့ဒေါက်တာဖော်ချီကသမရအင်ဗျူအိုဗယ်ယုံကမှသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်ဒီဆေးဟာဗိုင်းရပ်စ်ပိုးမဝင်အောင်တားနိုင်တယ်လို့လည်းပြောပါတယ်။ဒီရောဂါအတွက်ဆေးထုတ်လုပ်ဖို့အတွက်နိုင်ငံတကာအသုံးပြုနေတဲ့လူနာကိုထိခိုက်မှုမရှိတဲ့ဆန်းသက်အဆင့်ဆေးတွေကို NIAID ကFebruary 27ရက်နေ့ကလေးကစပြီးရာနဲ့ချီတဲ့ဆေးုံတွေမှာစတင်ဆန်းသက်ခဲ့တယ်လို့လည်းဒေါက်တာဖောက်ချီကပြောပါတယ်။ Gilead Sciences ကထုတ်တဲ့ Remdesivir ဆေးဟာအကြောထဲကိုထိုးသွင်းရတဲ့ဆေးဖြစ်ပြီး virus ပါတဲ့ဗီဇပစ္စည်းထုတ်ပေးတဲ့ enzyme ကိုနှောက်ယှက်တိုက်ခိုက်ဖို့လုပ်ထားတာဖြစ်ပါတယ်။ American ပြည်တော်စုမှာ coronavirus ကရောဂါအန္တရာယ်ကြောင့်စစ်မှုလုပ်ငန်းတွေပိတ်ပစ်ခဲ့ရတယ်လို့ရုံးလုပ်ငန်းတွေပါရပ်ဆိုင်းသွားတာကြောင့်10နှစ်ကျော်ကာလအတွင်းအဆိုးဆုံးအချိန်နဲ့ရင်ဆိုင်နေရချိန်မှာပဲအခုပထမ၄လပတ်ထဲမှာ American စီးပွားရေးဟာ 4.8 ရာခိုင်နှုန်းကျဆင်းသွားတယ်လို့ကုသရောင်းဝယ်ရေးဝန်ကြီးဌာနကဗိုလ်တဖူးနေမှာပြောပါတယ်ဒီကာယောဂါရဲ့ရိုက်ခတ်မှုဟာစီးပွားရေးပေါ်မှာကြီးမားတဲ့တက်ရောက်မှုရှိခဲ့ပြီး January လကနေ March လအတွင်းကျဆင်းမှုကိုကြည့်ရင် March လနောက်ဆုံး၃ပတ်မှာအဆိုးဆုံးဖြစ်ခဲ့တာပါအလို့သမားထောင်ပေါင်းများစွာအလုပ်လုပ်နေတဲ့ပင်မဆေးရုံကြီးတွေကိုပိတ်ပစ်ခဲ့ရတယ်လို့လက်ကအယောင်ဆိုင်တွေအပါအဝင်လုပ်ငန်းအကြီးစားတွေတာမကအသေးစားတွေပါမကြံအကုန်ပိတ်ပစ်ခဲ့ရတာပါဒါပေမဲ့စီးပွားရေးပေါ်ဒီကယောဂါရဲ့တကယ်တမ်းရိုက်ခတ်မှုဘယ်လောက်ရှိမယ်ဆိုတာကိုတော့ဒုတိယလေးလပတ်အစီရင်ခံစားထုတ်ပြန်တဲ့နောက်3လတာကာလအတွင်းသိနိုင်အောင်မှာတော့မဟုတ်သေးပါဘူးပါကစ္စတန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးဆက်ခံရသူ15,000ကျော်ရှိတဲ့ထဲမှာကျန်းမာရေးလုပ်သားက480လောက်ရှိနေပြီးဒီရောဂါကြောင့်သေဆုံးရသူစုစုပေါင်း335ဦးထဲမှာဆရာဝန်အနည်းဆုံး3ဦးပါနေတယ်လို့ပါကစ္စတန်အစိုးရကဗိုလ်တဖူးနေမှာပြောပါတယ်။ February နှောင်းပိုင်းလောက်ကစပြီးဒီရောဂါဖြစ်ပွားလာတဲ့ပါကစ္စတန်မှာအခုကျန်းမာရေးဝန်ထမ်း900နီးပါးဒီရောဂါအကူးဆက်ခံနေရတာဟာအတော့ကိုစိုးရင်စရာဖြစ်နေတယ်လို့ဒီရောဂါတိုက်ဖြစ်ရေးအတွက်ပါကစ္စတန်အစိုးရမကြာသေးခင်ကမှထူထောင်လိုက်တဲ့ဗဟိုဌာန NCOC မှာကျန်းမာရေးဝန်ကြီးဇန်ဖီယာမဇာကသတင်းတောက်တွေကိုပြောပါတယ်။ဒါ့အပြင်ဒီရောဂါရှင်တွေကိုကုသရင်းအသက်ပေးခဲ့ရတဲ့ဒီကျန်းမာရေးလုပ်သားတွေကိုအာဇာနည်တွေဖြစ်နေတတ်မှတ်ပြီးသူတို့ရဲ့မိသားစုတွေအတွက်နှစ်နာချီချီးမြှင့်မဲ့နိုင်ငံတော်အစီအစဉ်ကိုလည်းကြေညာခဲ့ပါတယ်။မြန်မာတက်မတော်ကရုရှားနိုင်ငံမှာပညာသင်ကြားနေတဲ့သင်တန်းသား3ဦးကိုဗစ် -19 ကူးစက်နေကြောင်းရုရှားမှာရှိတဲ့စစ်တမ်းရုံးရဲ့တင်ပြချက်ကိုကိုးကားပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးက April 29ရက်ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ COVID-19 ကူးစက်နေတဲ့3ဦးထဲက2ဦးကတော့မော်စကိုမြို့က Russia University of Transport RUT မှာတက်နေတဲ့သင်တန်းသားတွေဖြစ်ပြီးကျန်တဦးကတော့ Moscow Power Engineering တက္ကသိုလ်မှာတက်နေတဲ့သင်တန်းသားဖြစ်ပါတယ်။ Russia မှာ COVID-19 ကူးစက်ပြန့်နှံ့နေတာကြောင့်မြန်မာစစ်တပ်ကဆေးလွတ်ထားတဲ့သင်တန်းသားအများရှိတွေအပါအဝင် ကျောင်းသားအလုံးဟာမတ်လ19ရက်နေ့ကစပြီးသက်ဆိုင်ရာအဆောင်တွေကနေအဝေးရောက်တင်ကြားမှုစနစ်နဲ့တင်ယူနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမှာတော့သူတို့3ဦးစလုံးဟာထူးခြားပြီးဖြားလာတဲ့အနေအထားမရှိကြောင်းနဲ့ရုရှားကျန်းမာရေးဌာနရဲ့ညွှန်ကြားချက်နဲ့အညီအဆောင်မှာပဲတိကျခွဲနေထိုင်တယ်လို့တမရော်ကာကွယ်ဦးစီးချုပ်ရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ဘိုင်းနိုမီတာ40 kHz 8.13ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရေမထောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်စိုးရိမ်ရတဲ့နိုင်ငံအဖြစ် American ပြည်ထောင်စုကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဆက်လက်ထည့်သွင်းထားဖို့နိုင်ငံကဘာသာရေးလွတ်လပ်မှုကော်မရှင်ကတိုက်တွန်းအကြံပြုလိုက်ပါတယ်။ American အစိုးရကဖွဲ့စည်းထားတဲ့အဲ့ဒီကော်မရှင်ကအေပရီလ28ရက်စွဲနဲ့2020ပြည့်နှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံပါဝင်နိုင်ငံ14နိုင်ငံကိုဘာသာရေးလွတ်လပ်ခွင့်စိုးရိမ်ရတဲ့စီရင်ထဲမှာထည့်သွင်းဖို့ American အစိုးရကိုတိုက်တွန်းအကြံပြုထားတာပါ။1998ခုနှစ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဥပဒေနဲ့သတ်မှတ်တိုင်တာကြဲအရမြန်မာနိုင်ငံဟာ2019ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်တွေကိုစနစ်တကျနဲ့ဆွဆွရွရွဆက်လက်ချိုးဖောက်နေတယ်လို့လည်းကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်ကပဋိပက္ခတွေနဲ့အခြေခံနိုင်ငံသားအခွင့်အရေးချိုးဖောက်မှုတွေဟာတခါတရံမှာဘာသာရေးကွဲပြားမှုတွေနဲ့ဒွန်တွဲထပ်တူကျနေတယ်လို့လည်းအစီရင်ခံစာမှာဖော်ရှိပါတယ်။ရခိုင်ပြည်နယ်၊ချင်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းကစစ်ပွဲပဋိပက္ခတွေကိုဥပမာအနေနဲ့ဖော်ပြထားပါတယ်။ဗုဒ္ဓဘာသာအစွန်ရောက်မြို့ချစ်ဝါဒီမဘာသာလူအဖွဲ့အစည်းတွေနဲ့မြန်မာစစ်တပ်နဲ့ဆက်နွယ်တဲ့အဖွဲ့တွေကလူမှုမီဒီယာတွေကိုအသုံးပြုပြီးအမုန်းတရားလှုပ်ဆော်တဲ့လှုပ်ရှားမှုတွေကိုလည်းအစိကံစားတဲ့ဖော်ပြထားပါတယ်။ဘာသာရေးအရာနဲ့လူမျိုးရေးအရာလူနည်းစုတွေပေါ်ဆိုးရွားတဲ့အလူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်ရတဲ့နိုင်ငံစီးရင်နဲ့ဆက်လက်ထည့်သွင်းထားဖို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့မြန်မာနိုင်ငံကဝန်ကြီးဌာနအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူချင်းပေါ်အရေးယူပိတ်ဆို့မှုတွေလုပ်ဖို့2016ခုနှစ်ကအမေရိကန်သမ္မတအမိတ်နဲ့ဖြတ်သိမ်းခဲ့တဲ့အရေးပေါ်အခြေအနေသတ်မှတ်ချက်ထဲမြန်မာနိုင်ငံကိုပြန်လည်ထည့်သွင်းသတ်မှတ်ဖို့နဲ့အခြေခံအခွင့်အရေးကိုချိုးဖောက်ကျူးလွန်သူတွေတာဝန်ခံလာအောင်အမေရိကန်အစိုးရကဆက်လက်ဆောင်ရွက်ဖို့အစီရင်ခံစာမှာတိုက်တွန်းထားပါတယ်ခင်ဗျ။တရုတ်စစ်သည်မောင်းနဲ့စစ်လေရင်တွေကတောင်တရုတ်ပင်လယ်ထဲခုံမောင်းနေတဲ့အမေရိကန်စစ်သည်မောင်းတစ်စင်းနောက်ကိုခြေရကန်စောက်ကြလိုက်ပါပြီးမောင်းထုတ်ပစ်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကတရုတ်လူမှုမီဒီယာကတစ်စင်းအင်္ဂါနေ့ကပြောပါရယ်အမေရိကန်ဘက်ကအခုလိုရန်စတဲ့လုပ်ရဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုဆူဆူရွရွချိုးဖောက်တာဖြစ်ပြီးဒေသတွင်းလူကြုံရေးကိုအန္တရာယ်ဖြစ်စေသလိုမမှန်းဆနိုင်တဲ့အဖြစ်မျိုးကိုအလွယ်လေးရောက်သွားစေနိုင်တယ်လို့တရုတ်တောင်ပိုင်းစစ်မြေပြင်တမဟုတ်ရဲ့ပြောခွင့်ရလီဝါမင်းကပြောကြောင်း South China Morning Post သတင်းမှာရေးသားထားပါရယ်ဖြစ်သည်မော်ဘယ်ရီယာလို့ဆောင်ချက်ဟာနိုင်ငံတကာကကတ်ယောဂါကိုတိုက်ဖြတ်နေတဲ့လက်ရှိအခြေအနေနဲ့စန့်ကျင်နေတယ်လို့လည်းတရုတ်စစ်တပ်ကပြောပါရယ်။ကမ္ဘာကတ်ယောဂါဖြစ်ပေါ်နေခြင်းကိုအခွင့်ကောင်းယူပြီးအငြင်းပွားတောင်တရုတ်ပင်လယ်ထဲစီးရီးရာပို့ပြီးထိန်းချုပ်နိုင်ဖို့စ조사နေကြတယ်လို့ American တရုတ်တို့ကြအခုလိုပဲအပြန်အလှန်ဆွဆွဲနေကြတာပါ။ American သင်္ဘောဘယ်ရီကိုမောင်းထုတ်ခဲ့တယ်လို့တရုတ်စစ်တပ်ကပြောပေမဲ့ American ရဲ့အရာရှိတူကတော့ဘယ်ရီဟာစီစဉ်ထားတဲ့အတိုင်းစစ်စီရေးကိုပြည့်စုံအောင်လုပ်ခဲ့ကြောင်းနဲ့တရုတ်စစ်တပ်လေရင်တွေဘက်ကအနည်းငယ်ရှိလောက်တဲ့အပြုအမူမျိုးလုပ်ဆောင်ခဲ့တာမရှိဘူးလို့ USNI News ကိုပြောပါရယ်။ Iran ပေါ်ကုလသမဂ္ဂကတမယိုးချလက်နဲ့ဝယ်ယူခွင့်ပိတ်ပင်ထားတဲ့ကာလကုန်ဆုံးသွားပြီးတဲ့နောက်မှာလည်း American တို့အနေနဲ့ Iran ကိုလက်နဲ့ပြန်လည်ဝယ်ယူခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကဗိုလ်တော်ဝန်ကြီးကပြောပါရယ်။အီရန်ပေါ်လက်နက်ဝယ်ယူခွင့်တားပစ်ထားတဲ့ကာလကိုထပ်တိုးသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ဆွေးနွေးသွားမယ်လို့လည်းဝန်ကြီးပုံပီယိုကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါရယ်။အီရန်ရဲ့နျူကလ িয়ার လက်နက်လုပ်ငန်းတွေရပ်ဆိုင်းရင်စီးပွားရေးရတန်းခတ်ပိတ်ဆို့မှုတွေရုပ်သိမ်းဖို့အပြန်အလှန်သဘောတူထားတဲ့2015ခုနှစ်သဘောတူစာချုပ်ကနေအမေရိကန်နိုင်ငံက2018ခုနှစ်ကနှုတ်ထွက်ခဲ့တာပါ။အဲ့ဒီသဘောတူစာချုပ်အရကုလသမဂ္ဂကအီရန်ပေါ်စစ်သုံးလက်နက်ဝယ်ယူခွင့်ပိတ်ပင်ထားတဲ့သတ်မှတ်ကာလကအောက်တိုဘာလမှာကုန်ဆုံးမှာဖြစ်ပါရယ်။အီရန်ကိုတမယိုးချစစ်သုံးလက်နက်တွေရောင်းချလာနိုင်ရာကိုဟန်တားဖို့ဖြစ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေသွားမယ်လို့ဝန်ကြီးပုံပီယိုကပြောပါရယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံအင်ချုံမြို့ဆောက်လုပ်ရေးလုပ်ငန်းငယ်တစ်ခုမှာမိလောင်မှုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ36ဦးသေဆုံးပြီး10ဦးဒဏ်ရာရရှိသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဒီဆောက်ဆဲအထက်၄တပ်ပါကုန်လောင်ရုံတစ်ခုမှာဗုဒ္ဓဟူးနေ့ကမိလောင်ခဲ့တာဖြစ်ပြီးအဲ့ဒီအဆောက်အဦတွေအလုသမား88ယောက်ရှိနေတယ်လို့မိသက်ဌာနအကြီးကဲဆိုဆွန်ဟျွန်းကအပိဒရင်ဌာနကိုပြောပါရယ်မိလောင်မှုကြောင့်တည်ဆုံသူအနည်းဆုံး36ယောက်ရဲ့ရုပ်အလောင်းတွေကိုအရေးပေါ်ကစေးရေးလူသားတွေကရှာဖွေတွေ့ရှိခဲ့တယ်လို့ ဆာဦးရဲ့ပြိမိနေတယ်လို့ယူဆရသူတူကိုလည်းဆက်လက်ရှာဖွေနေတယ်လို့မိသက်ဌာနအကြီးကဆိုကပြောပါတယ်။ရှာဖွေကစဲတွေကိုတက်နိုင်မြှစွမ်းကုန်လုံဆောင်ကြဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုသမရမွန်ဂျေအင်းကတိုက်တွန်းထားပါတယ်ခင်ဗျာ
။
ချက်တာပရင်းနေ့မနေ့နောက်ဆင်းရဲသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်မှုသက်သာစေရေးအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကျွန်မစုမြတ်မွန်ကဆက်တင်ပြပါမယ်ရှင်။ရီမန်းချက်9ခု၊မဟာဗျူဟာ10ခု၊ဆောင်ရွက်မဲ့အစီအစဉ်36ခု၊ဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်တဲ့စီးပွားရေးဆိုင်ရာအစီအစဉ်တွေကိုစီမံကိန်းဗန္ဓာရေးနဲ့ဆက်မှုဝန်ကြီးဌာနကထုတ်ပြန်ပါတယ်။အစီအစဉ်တွေထဲမှာဗန္ဓာရေးထောက်ပံ့မှုပေးပြီးစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရေးထိခိုက်နေတဲ့အလုပ်သမားတွေအိမ်နောက်စုတွေအတွက်ငွေကြေးအပအဝင်ပံ့ပိုးကူညီမှုတွေပေးရေးကျန်းမာရေးစနစ်အားကောင်းခိုင်မာအောင်လုပ်ရေးစသဖြင့်ကဏ္ဍ9ခုခွဲထားပါတယ်။အဲ့ဒီထဲကစီးပွားရေးလုပ်ငန်းတွေကိုအတိုးနှုန်းနည်းနည်းနဲ့ငွေချေးတာအပအဝင်တချို့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးကျန်တဲ့အစီအစဉ်တွေကိုတတ်မှတ်ချိန်ထားဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။COVID-19 ကြောင့်စီးပွားရေးအပေါ်ရှောင်လွှဲလို့မရနိုင်တဲ့ထိခိုက်မှုတွေသက်သာစေရေးနဲ့မြမစီးပွားရေးမြင်းမြန်ဆန်ဆန်ပြန်လည်နှလန်းထူလာနိုင်ရေးအတွက်အထောက်အကူဖြစ်မဲ့အစီအစဉ်တွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကထုတ်ပြန်ချက်မှာပြောထားပါတယ်။အစိုးရထုတ်ပြန်တဲ့စီးပွားရေးအစီအစဉ်တွေအပေါ်စီးပွားရေးလုပ်ငန်းရှင်ဦးကျော်နေခင်ကကြိုဆိုပေမဲ့လက်တွေ့ထိရောက်နိုင်ရေးအတွက်ဒီထက်မကငွေကြေးသုံးဆွဲဖို့မျှော်လင့်တယ်လို့ပြောပါတယ်
။တချို့ plan တွေကလည်းလှုပ်ဆဲတွေဖြစ်တယ်တချို့ plan ကလည်းကလှုပ်ပြီးသားတွေဖြစ်တယ်တချို့ကလည်းဆက်လုပ်မယ်ဆိုတဲ့ plan နေအများကြီးတွေ့ရတာပေါ့နော်တခုပဲပေါ့နော်ဟိုကျွန်တော်တို့ဒီစီးပွားရေးလောကအနေနဲ့ပြောလင့်တာကတော့ဒီတရားကြီး package တခုလုံးမှာ US 2 billion 3 billion လောက်တော့ရှိတယ်လို့တော့အပြင်မှာတော့ပြောနေပတ်နေကြားရတာပေါ့နော်ဒါပေမဲ့ဒီထဲမှာတော့ကျွန်တော်မတွေ့ရအောင်ဆိုတော့တကယ်ကိုကျွန်တော်တို့ 2 3 billion လောက်ကို project တွေအနေနဲ့စင်တာတော့ market ထဲကိုဒါအမြန်ဆုံးရောက်လာတယ်ဆိုရင်တော့ကျွန်တော်တို့ကအပြင်မြင်မြင်ဆန်ဆန် relief ရမယ်အဲ့တော့အစိုးရကိုကျွန်တော်တို့အနေနဲ့တိုက်တွန်းရမယ်ဆိုရင်တော့စီးကွက်ထဲကိုတိတ်များများလေးထည့်ပြီးဖို့ပဲကျွန်တော်တိုက်တွန်းချက်မှာပါပေါ့နော
်နိုင်ငံကစီးပွားရေးဆိုင်ရာပညာရှင်ဒေါက်တာစောနိုင်ကတော့အစိုးရထုတ်ပြန်တဲ့အစီအစဉ်တွေကရေပူရဆန်တဲ့အတွက်အလုံးစုံမပြည့်စုံဘူးလို့မြင်ပါတယ
်ဒီ COVID-19 မှာတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံလုံးမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းတွေကိုနောက်တစ်ခါလူတွေကိုနောက်တစ်ခါဝန်ထမ်းတွေကိုအလုပ်သမားတွေကိုတက်ရောက်မှုရှိတယ်အဲ့ဒါတွေကိုအစိုးရကသိပါတယ်ဆိုပြီးတော့တုံ့ပြန်လိုက်တဲ့တုံ့ပြန်ချက်လေးတစ်ခုလိုပဲမြင်မိတယ်ဒီတက်ပို့ပြီးကျယ်ပြန့်တဲ့ဒီတက်ပို့ပြီးပြည့်စုံတဲ့ဒီတက်ပို့ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့နောက်ထပ် plan တွေအသေးစိတ်စီမံချက်တွေအများကြီးလိုအောင်ပဲအခုက15မျက်နှာ plan ဆိုတာကတော့ဒီလောက်ခရရမှာပေါ့သူတို့ကိုယ်တိုင်လည်းအားရလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်
Overcoming as one ဆိုပြီးအစိုးရကအင်္ဂလိပ်လိုထုတ်ပြန်တဲ့ CERP အစီအစဉ်တွေထဲမှာနိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေပိုရရှိအောင်ကုန်သွယ်ရေးပိုင်းပိုတိုးတက်အောင်လှုပ်သွားမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်။ယင်းနှိမ့်မြုပ်နှံမှုတွေကိုမြှင့်တင်မယ်ဆိုတဲ့ကဏ္ဍကိုဆောင်ရွက်တဲ့အခါမှာအစိုးရအနေနဲ့တတိထားတင်တာကိုလည်းဒေါက်တာစောနိုင်ကအခုလိုထောက်ပြပါတယ်
။တချို့အခြေခံအဆောက်အုံစီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့ရမှာအခြေအနေရရကိုသုံးသပ်ဖို့နိုင်ရှင်ဖို့နောက်ပြီးတော့အဲ့ဒီလို project တွေမှာဟိုလုပ်နေတဲ့အဖွဲ့အစည်းတွေ company တွေပြန်ဆိုင်ဖို့အတွက်ကိုအချိန်ပေးပြီးလုပ်ရတာတွေရှိရဟိုမင်းလုပ်ဆိုပြီးတော့တချို့ကိစ္စတွေလုပ်လို့မရအောင်အဲ့တော့အဲ့ဒီဟာမျိုးတွေမှာတချို့အစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေကတော့လကောင်အချို့တော့ဒီအဲ့ဒီအစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေနီးစပ်တဲ့ကုမ္ပဏီကြီးတွေကတော့လောက်အဲ့မြန်လှုပ်ဆိုတဲ့ green light ပေါ့လေအဲ့ဒီလောက်ဟာမျိုးကိုသူကလိုချင်တဲ့အခါကျတော့အခုလိုမျိုး COVID-19 ဒီ economic relief plan ဆိုတဲ့ plan ထဲမှာအဲ့လိုလေးတချောင်းထည့်လိုက်တယ်အခြေခံအဆောက်အုံစီမံကိန်းတို့အများဆုံးအကောင့်တွေပေါ်ပါဆိုတဲ့ခေါင်းစဉ်လေးတစ်လုံးတက်လိုက်တာနဲ့ဘာဖြစ်သွားလဲဆိုတော့ခုနပြောတဲ့ဟိုပြိုင်ဆိုင်မှုတွေမရှိတော့ဘူးနောက်တစ်ခါဟိုတခြားရှင်ပြိုင်ဘက်တွေအစင်းသင်းမဖြစ်တဲ့အချိန်မှာပဲရော့အင်းလုံဆိုပြီးတော့ချက်ချင်းသူကလုတ်ပိုက်ခွင့်နေချပြီးလိုက်ဖို့အတွက်ကိုဟိုဖြစ်သွားနိုင်တယ်အဲ့တော့အဲ့လိုဟာမျိုးတွေကြတော့လေဟိုတတိထားစီခြင်းနဲ့အစိုးရကိုလေအဲဒီလိုမျိုးအခြေခံအဆောက်အုံစီမံကိန်းတွေကိုတော့ဟိုချက်ချင်းဟိုအကောင့်တွေပေါ်တဲ့ဆိုတဲ့ဟာမျိုးကိုနည်းနည်းတတိထားစီခြင်း
အစိုးရဌာနတိုင်းက2019-2020ဘတ်ဂျက်အသုံးချေကို10ရာခိုင်နှုန်းစီလျှော့ချပြီးကိုဗစ် -19 အသုံးစီထဲထည့်ဝင်သုံးစွဲသွားရေးပါဝင်တဲ့ CERP အစီအစဉ်အလုံးကိုချက်ချင်းအမြန်ဆုံးဒါမှမဟုတ် 2020 ခုနှစ်မကုန်ခင်ဆောင်ရွက်ရမယ်လို့သတ်မှတ်ထားပါတယ်ရှင်ကျွန်မစုမြတ်မော်ပါ
ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်အစိုးရဆုံးကူးစက်ပြန့်နှံ့နေတဲ့အမေရိကန်ပြည်ထောင်စုတွင်စီးပွားရေးလုပ်ငန်းတွေပြန်လည်ဆက်တင်လဲပတ်နေတဲ့အကြောင်းပြောပြပါမယ်။ COVID-19 ကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းခဲ့ရတဲ့အမေရိကန်မှာပြီးခဲ့တဲ့လအတွင်း26သန်းသောပြည်သူတွေအလုအကိုင်းမဲ့ဖြစ်ခဲ့ရပြီးတဲ့နောက်လူမှုကျန်းမာရေးချင်းချောင်မှုနဲ့စီးပွားရေးကိုပြည်내အုပ်ချုပ်ရေးမှုတွေခြေညှိဆောင်ရွက်နိုင်ဖို့ကြိုးစားနေကြတဲ့အကြောင်း VOA သတင်းတောက် Brian Patton ကစူးစီးတင်ပြထားပါတယ်။ကာယလေးချင်ခံအားကစားရုံတွေ၊စပင်းအလှပြင်ဆိုင်တွေ၊စားတောက်ဆိုင်တွေလိုမဖြစ်မနေဖွင့်စရာမလိုတဲ့လုပ်ငန်းတွေကိုဂျော်ဂျီယာပြည်내မှာပြန်ဖွင့်နေပါပြီ။ဂျော်ဂျီယာပြည်နယ်ဟာဆိုရင်စီးပွားရေးပြန်ဆဖို့စွန့်စားဆောင်ရွက်လိုက်တဲ့ပထမဆုံးပြည်နယ်ပါ။ဒါပေမဲ့ဗိုင်းရပ်စ်ထင်းချုံရေးအတွက်တော့လိုက်နာဆောင်ရွက်ရပါမယ်။ New Orleans စပင်းအလှပြင်ဆိုင်ရှင် Shannon Stafford ကအခုလိုပြောပါတယ
်။ We are checking temperatures, we making sure
စပင်းအလှပြင်ဖို့လာသူတွေကိုဝန်ဆောင်မှုမပေးခင်မှာကျန်းမာရေးဆိုင်ရာမေးခွန်းတွေဖြစ်ရပါတယ်။အပူချိန်ကိုင်းပါတယ်။နောက်လက်ကိုလည်းမဖြစ်မနေရေးဆေးရပါမယ်လို့ပြောသွားပါတယ်။ဂျော်ဂျီယာပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကများနေစေပါ။စီးပွားရေးအထိနာရကိုပြန်လည်ကုစားရေးအတွက်ဆောင်ရွက်မှုတွေကဆော့လွန်နေပြီးဗိုင်းရပ်စ်ကူးစက်မှုပိုများလာမယ့်အန္တရာယ်ကများတယ်လို့လည်းလူမှုကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကသတိပေးထားပါတယ်။ဂျော့ဟော့ပကင်းစ်တက္ကသိုလ်ကကူးစက်ရောဂါကာကွယ်ထိန်းချုပ်မှုဆိုင်ရာကျွမ်းကျင်သူဒေါက်တာဂျေဆင်ပါလီကအခုလိုပြောပါတယ
် We are as we open up the economy potentially exposed
စီးပွားရေးပြန်ဖွင့်လိုက်တာနဲ့တူဗိုင်းရပ်စ်ကူးစက်မခံရဘူးသူတွေဗိုင်းရပ်စ်တန်ကိုခံနိုင်ရင်မရှိသူတွေကိုကူးစက်မှုဖြစ်နိုင်ပြီးဒီအချက်ကြောင့်ဆေးရုံတင်ရသူတွေအသက်ဆုံးရှုံးရသူတွေပိုပြီးများလာနိုင်တယ်လို့ပြောထားတာပါအလုတ်ပြန်ဆင်းလို့တဲ့အမေရိကန်ပြည်သူတွေနိုင်ငံတော်မှာဆန္ဒပြကြပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကာကွယ်ဆေးဒါမှမဟုတ်ထိရောက်တဲ့ကုသမှုမထွက်ခင်အထိတော့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ထားဖို့လူစုလူဝေးလုပ်တာနဲ့စီးပွားရေးလုပ်ငန်းတွေကိုကန့်သတ်ထားရေးလူမှုကအခိုင်အမာထောက်ခံထားတယ်လို့သဘောထားစစ်တမ်းတွေမှာဖော်ပြပါတယ်။စီးပွားရေးပြန်လည်စတင်ရေးကိုပြည်내ရေးကဆုံးဖြတ်ခွင့်ပြုထားတဲ့သမ္မတဒေါ်နယ်ထရန့်ကတော့နိုင်ငံတော်ဝန်ဗိုင်းရပ်စ်ဆန့်သတ်မှုတိုးမြင့်ရေးနဲ့စီးပွားရေးလုပ်ငန်းတွေဘေးကင်းလုံခြုံစွာပြန်လည်ဖွင့်လှစ်ရေးအထောက်အပံ့ဖြစ်မယ်ညွှန်ကြားချက်သစ်တွေကိုတင်းနှလာနေကညင်ညာခဲ့ပါတယ
် Ensuring the health of our economy is vital to ensuring the health of our nation these goals
နိုင်ငံရဲ့ကျန်းမာရေးစိတ်ချလုံခြုံရေးမှာစီးပွားရေးတောင့်တင်းအောင်လုပ်ဖို့ကလည်းအရေးကြီးပါတယ်ဒီရီမန်းချက်နှစ်ခုလုံးကဆက်ဆံနေတာပါလို့ပြောခဲ့ပါတယ်။အလုံးလက်မဲ့ဖြစ်မှုနဲ့အစိုးရရဲ့အထောက်အပံ့လိဟာမှုတွေကြောင့်အင်အားကနဲ့အစားအသောက်ဝယ်ဖို့အတွက်တောင်မတတ်နိုင်ကြတဲ့သူတွေများလာတာနဲ့အတူပဲတခြားပြည်နယ်တွေမှာလည်းစီးပွားရေးလုပ်ငန်းတွေပြန်လည်လက်ပတ်ဖို့ခွင့်ပြုလာကြပါတယ်။ဒေါက်တာဝီလျံရှရက်ဖနာကတော့ Vanderbilt University Medical Center ကကုသရောဂါဆိုင်ရာပါရဂူဖြစ်ပါတယ်။
We might have to do this gradually to see whether we can handle
COVID ကူးစက်ပြန့်နှံ့မှုတွေအစ်စ်ထပ်ဖြစ်လာမလားဒါမှမဟုတ်လေကောင်းကောင်းကင်တွယ်နိုင်မလားဆိုတာကိုချိန်ညှိပြီးစီးပွားရေးပြန်လည်ပတ်တာကိုဖြည်းဖြည်းချင်းလုပ်ရမယ်လို့ပြောဆိုသွားတာပါအမေရိကန်မှာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်တဲ့နယူးယောက်မှာတော့ကူးစက်ရောဂါထင်းချုံရေးဗဟုဌာနရဲ့ညွှန်ကြားချက်နဲ့အညီဖွင့်လှစ်ဖို့ဆောင်ရွက်နေတယ်လို့အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကပြောပါတယ်
we're going to leave 2 weeks
ဆောင်ရွက်ချက်တွေကိုစောင့်ကြည့်နိုင်ဖို့အတွက်လုပ်ငန်းစဉ်တွေကြာမှာသတင်းပတ်နှစ်ခုစီချပြီးစောင့်ရွက်သွားမယ်လို့ပြောသွားပါတယ်စီးပွားရေးလုပ်ငန်းတချို့ပြန်ဖွင့်လှစ်ဖို့စပြီးတော့စောင့်ရွက်နေပေမဲ့လည်းဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်မဖြစ်မနေပိတ်ထားရတဲ့လုပ်ငန်းတွေလည်းရှိနေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေများလာတာကြောင့်အသားထုတ်လုပ်မှုလုပ်ငန်းတချို့ပိတ်ထားရပြီးထုတ်လုပ်မှုရော့ကျသလိုပစ္စည်းရှားပါဈေးတက်မှုနဲ့ကြုံရနိုင်ခြေလည်းရှိနေပါတယ်ရှင်။ကျမသင်္ကီထိုက်ပါ
ကျွန်မကခွန်ညိုပါရှင်ကိုဗစ် -19 ကပ်ရောဂါနဲ့ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံကစီးပွားရေးအခြေချာမွန်ဘိုင်းမြို့ဆင်းရဲသားရပ်ကွက်ကစိုးရင်စရာအခြေအနေကိုပြောပြချင်ပါတယ်အစိုးရကအိမ်မှနေဖို့အမိန့်ထုတ်ထားပေမဲ့အာရှတိုက်မှာအကြီးဆုံးဖြစ်တဲ့ဒါရာဘီဆင်းရဲသားရပ်ကွက်မှာတော့ပြန်ကျဈေးသွေးတွေဝယ်သူတွေနဲ့ပြည်နေစေပါပဲကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အစိုးရကမေလ3ရက်နေ့အထိအသွာလာတွေကိုကန့်သတ်ထားပေမဲ့မွန်ဘိုင်းမြို့ကဆင်းရဲသားရပ်ကွက်မှာတော့လူတွေအိမ်မှာပဲနေဖို့ထိန်းချုပ်ဖို့မလွယ်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားနိုင်တဲ့ချိန်ကြိုက်ဘုံတစ်လုံးလိုဖြစ်နေပြီလို့တာဝန်ရှိသူတွေကသတိပေးနေပါတယ်။တချိန်တည်းမှာပဲယောဂပိုးကူးစက်မှုတွေကိုထိန်းချုပ်ဖို့အိန္ဒိယအစိုးရကအသွာလာတွေကန့်သတ်ထားတဲ့အတွက်လဲမွန်ဘိုင်းမြို့လူဦးရေ12တန်းရဲ့65ရာခိုင်နှုန်းရှိတဲ့ဆင်းရဲသားရပ်ကွက်မှာနေထိုင်သူတွေလည်းအခက်ကြုံနေကြရတာပ
ါ။ဒီကာမွန်ဘန်ဟိုဂယာမေရေဘချေလုတ်ဘုတ်ခါနေပီနေဘီနာပရေရှန်ဟိုဂယ်ဆူဘကာ
ချမလုတ်ကိုရပ်ထားရတော့စားစရာကလည်းမရှိတော့ဘူး။ခလေးတွေကတဖက်နဲ့နေဖို့ညစာအတွက်စိတ်တော့ကရောက်နေရပါလေလို့နေစာအလုတ်သမားနတ်ချမာမူဟာမက်ကပြောပြခဲ့တာပါ။ဆင်းရဲသားရပ်ကွက်မှာလူတွေကြက်သိမ့်နေထိုင်ကြအများသောအိမ်သားတွေကိုလည်းလူပေါင်းရာနဲ့ချီးပြီးတော့အသုံးပြုနေကြရတဲ့အတွက်ယောဂါကူးစက်မဲ့အန်ဒီယေကိုဒေသခံတွေကစိုးရိမ်ကြပါတယ်အခုထိတော့ကိုရိုနာဗိုင်းရပ်စ်ပေးကင်းနေပါသေးတယ်ဒါပေမဲ့ဘာမှမသေးကြပါဘူးဘာမဆိုဖြစ်လာနိုင်တယ်တကယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူတယောက်ကအိမ်သာတက်သွားမယ်ကျွန်တော်တို့ကသူထိမိကင်မိတဲ့ရေပုံပိုင်းခေါင်းကိုပဲဖြစ်ဖြစ်တကားလက်ကင်ကိုပဲဖြစ်ဖြစ်ကင်လိုက်မိမယ်ဆိုရင်သွားပြီပေါ့အခုလူ၉ယောက်အခန်းထဲမှာရှိတယ်လေအားလုံးအန်ဒီရဖြစ်နိုင်တာပေါ့လို့ရွှေပြောင်းအလုပ်သမားနမ်ချန်မန်ဒဲကပြောသွားတာပါလူချင်းခက်ခွာခွာနေကြဖို့ဆိုတာကကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ရေးမှာအခရာအကျဆုံးလက်နက်ဖြစ်နေပေမဲ့အခုလိုပြန်ကြရက်ွက်တွေမှာတော့မလွယ်လှပါဘူးလူတယောက်နဲ့တယောက်အနည်းဆုံး3ပေလောက်ခွာနေဖို့အာဏာပိုင်တွေကပြောနေပေမဲ့သူတို့နေတဲ့အိတ်ခန်းကတောင်မှ6ပေသာသာလောက်ပဲရှိတယ်လို့လည်းဒေသခံတွေကပြောကြပါတယ
်
အိမ်သားတွေကလည်းပြဿနာရှိတယ်ဗျနောက်ပြီးကျွန်တော်တို့မှဘာလို့ဘာမှစားစရာကမရှိတော့ဘူးကိုရိုနာဗိုင်းရပ်စ်ကလည်းအခုဒါရာဘီကိုရောက်နေပြီပိုးကူးစက်ခံရမှလည်းကြောက်တယ်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကျွန်တော်တို့ကိုအကာအကွယ်ပေးဖို့စားတော့စရာတွေပေးဖို့တင့်ပါတယ်အဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့ငတ်ပြီးအရင်သေးရပါလိမ့်မယ်လို့ဂျာဟာခန့်ပြည်နဲ့အရှေ့ပိုင်းကနေပြောင်းလာတဲ့ဟိုလာမန်ဒဲကပြောတာပါတနင်္ဂနွေနေ့ကထုတ်ပြန်ထားတဲ့အချက်လက်တွေအရမွန်ဘိုင်းမြို့မှာသေဆုံးသူ112ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2924ယောက်ရှိပါတယ်ဒါဟာအိန္ဒိယတနိုင်ငံလုံးကူးစက်ခံရသူ18000ရဲ့15ရာခိုင်နှုန်းရှိနေတာပါဒါရာဘီရက်ကွက်မှာတနင်္ဂနွေနေ့ကအထိသေဆုံးသူ17ယောက်အပါအဝင်ကူးစက်ခံရသူပေါင်း138ယောက်ရှိနေပြီးလာမယ့်သတင်းပတ်တွေမှာဒီထက်ပိုများလာနိုင်တဲ့အတွက်လဲကျန်းမာရေးပညာရှင်တွေကစိုးရိမ်နေကြတာပါဆင်းရဲသားရက်ကွက်ထဲကတချို့နေရာတွေကိုတော့အာဏာပိုင်တွေကပိတ်ဆို့တားဆီးထားပြီးရုတ်တရက်ကူးစက်မှုတွေကြုံလာရင်တီးသန့်ခွဲပြီးထားနိုင်ဖို့အားကစားရုံတစ်ခုနဲ့အစိုးရပိုင်းအဆောက်အဦလွတ်တွေအပြင်စေးရုံတချို့ကိုလည်းပြင်ဆင်ထားပါတယ်ရှင်ကျွန်မခွာညိုပါ
တင်းပြည်နယ်အတွင်းတရုတ်မြစ်တွေတီးဆောင်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းတော်ကိုဆက်လက်ပြောပြလိုပါနောက်ကျောင်းမရှိတဲ့တရုတ်ကုမ္ပဏီတွေဟာပြည်ပြည်နယ်မှာရှေကုတ်ကိုမြစ်တွေအပြင်နောက်ထပ်အလားတူမြစ်တွေကိုတီးဆောင်နေတဲ့အတွက်စိုးရိမ်စရာဖြစ်တဲ့ဆိုတဲ့ဆန်းစစ်ချက်စာရင်းတစ်စာမျိုး USIP လို့ခေါ်တဲ့ American Indian Institute ကဧပြီလ20ရက်နေ့ထုတ်ပြန်ပါတယ်ကြတိကင်ကလာအထိမြန်မာနိုင်ငံအစိုးရနဲ့တရင်အမျိုးသားလက်နက်ကိုင်အင်အားစုတို့အကြတိုက်ပွဲပြင်းထန်ခဲ့တဲ့ထိုင်းမြန်မာနယ်စပ်တောင်ကြီးမြစ်တစ်လျှောက်မှာအခုအခါဟိုတယ်တွေကစီနိုလောင်းစားယူမှုတွေကွန်ဒိုတိုက်ခန်းတွေအပြိုင်ရိုင်းပေါ်ထွက်လာနေပါတယ်။ဒီနေရာတွေဟာရဇို့နောက်ကျောင်းမကင်းတဲ့တရုတ်ကုမ္ပဏီတွေကအဓိကအဖြစ်ပါဝင်လုဆောင်နေတဲ့လုပ်ငန်းတွေဖြစ်ပြီးနေကြဆောင်တပ်ဖွဲ့အဖြစ်မြန်မာစစ်တပ်ရဲ့လက်အောက်ခံဖြစ်နေတဲ့ရခင် DKBA နဲ့လည်းညှိနှိုင်းဆောင်ရွက်နေတာဖြစ်တယ်လို့ဆိုပါတယ်။ဆိုရင်ရကောင်းတာဒီမျိုးသစ်တီဆောင်နေတဲ့တရုတ်လူမျိုးတွေဟာဥပဒေနဲ့မကိုင်းညီတဲ့လုပ်ငန်းတွေနဲ့ပတ်သက်နေတဲ့လူစုကိုင်းတွေဖြစ်နေပြီးအဲ့ဒီကအကြီးအကဲတဦးရဲ့နောက်ကျောင်းကိုတော့စာရန်ပါဝင်ရေးသားသူမြန်မာနိုင်ငံဆိုင်အမေရိကန်အကြီးအကဲတန်တမာဟောင်းတူဖြစ်တဲ့ Priscilla Club က VOA ကိုအခုလိုရှင်းပြပါရစေ။
These Chinese companies are coming from Sihanouk in Cambodia where theyhave been forced out by a crackdown that was instituted by
Cambodia နိုင်ငံမှာအင်ဟာနုမျိုးတွေထောင်လုပ်တာသူခေါင်းဆောင်ပြီးတော့ရာဇဝတ်မှုမျိုးစုံကိုကျူးလွန်ခဲ့မှုပါတယ်။နောက်ဆုံးဝန်ကြီးချုပ်ဆွန်ဆန်ကပြုတ်ရဲတပ်ဖွဲ့ကိုတောင်းပြီးစိတ်ငြိမ်းခဲ့ရတဲ့အဖြစ်ပါပဲ။ပြုတ်ရာဇဝတ်ခိုင်းနေတဲ့လက်ချက်နဲ့ကမ္ဘောဒီးယားရဲ့လမ်းမာရေးပေါ်မှာတုံ့ယုံသေဆုံးနေတဲ့ပုံတွေကိုအင်တာနက်မှာတွေ့နိုင်ပါတယ်။ကမ္ဘောဒီးယားနိုင်ငံကနေတက်ခေါက်ပြီးပြေးလာတဲ့တရုတ်တွေကအခုကရင်ပြည်နယ်မှာမျိုးသစ်ထောင်နေကြတာပေါ့
။ဒီထက်မျိုးသစ်တစ်ခုဟာဆိုရင်မြောက်ဒီမြို့နယ်က KNU ထင်းချုပ်တဲ့နေမြင့်ထဲမှာရှိပေမဲ့KNU ကဘာကြောင့်တာကိုမဟန်တာရလဲဆိုတာဟာဝေစုရနေလို့လားစတဲ့မိကွန်းတွေအများကြီးမေးစရာရှိနေသလိုဒီတယုတ်စီပွားရေးသမားတွေရဲ့နောက်ကျောင်းကို KNU ကမသိလို့လဲဖြစ်နိုင်တယ်လို့ရေးထားပါတယ်တကယ်တော့ Nature Zone ဆိုတာဟာတက်မတော်ရဲ့လက်အောက်ခံဖြစ်တဲ့အတွက်ဒီမျိုးစစ်တိဆောင်ရေးလုပ်ငန်းတွေမှာတက်မတော်နဲ့လည်းပတ်သက်နေတယ်လို့ Priscilla Club ကဒီကိုရှင်းပြပါတယ်
BGF comes under the Tatmadaw. The BGF is a unit of the Tatmadaw. It comes under the Ministry of Border Affairs.
အဲ့တော့တက်ဆူလာကလည်းတက်မလို့ရဲ့လက်အောက်ခံပြည်သူစစ်ဖြစ်သလိုနေဆက်လုံခြုံရေးဝန်ကြီးဌာနလက်အောက်ကပါပဲ။နေသားဆောင်တက်လို့တည်းများတက်မလို့နဲ့ဆက်ဆက်နေရလို့လည်းအသေးပဲဖွင့်လို့ရပါတယ်။ဒါကြောင့်ဒီမျိုးသစ်ကြီးမျိုးတိဆောက်နေတဲ့ KNU ရဲ့ထုတ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်။ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလုတ်ခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ်
။ဒါရီဟာရဲစိုးမှုမကင်းနိုင်တဲ့လူရက်တွေဖြစ်နေပေမဲ့အခုမြန်မာနိုင်ငံအစိုးရကဒီရောက်ရောက်မကင်တွေ့နိုင်တာဟာ2008ဖွဲ့စည်းပုံရမြန်မာနိုင်ငံတွင်မှာအုပ်ချုပ်တဲ့အစိုးရနှစ်ရစီမံချင်းတွေအတွက်လို့လည်းပဲ Priscilla Clark ပါသုံးသပ်ပါတယ်။ဒီလိုရတဲ့နဲ့ပတ်သက်ပြီးအမေရိကန်ဟာတရုတ်နဲ့အပြိုင်မြန်မာနိုင်ငံအပေါ်မဟာဗျူဟာအရလွှမ်းမိုးရေးဆိုတဲ့ညီမှန်းချက်မရှိဘဲဒီမိုကရေစီနဲ့မကိုက်ညီတဲ့ရာဇဝတ်မှုမကင်းတဲ့လူရတဲ့ဖြစ်တဲ့အကြောင်းအမေရိကန်အစိုးရတွေ့လိုက်တာဟာဆိုရင်ကြဖြစ်တယ်လို့ပြောပါတယ
်။
ဒီစီမံရေးတွေကနိုင်ငံတည်ငြိမ်ရေးအတွက်အကျိုးရှိတယ်လို့ဒီမိုကရေစီရေးအတွက်လည်းအဆုံးတည်ပါဘူး။လက်နေနဲ့ဘူကြဆုံးမတဲ့အာဏာရှင်စနစ်ကိုအားဖြည့်ပေးနေတဲ့သဘောပါလား။အမေရိကန်နေနဲ့လည်းဒီကိစ္စကိုသူ့အကျိုးစီးပွားလို့သဘောထားစရာအကြောင်းရှိပါဘူး။နောက်တစ်ချက်ကဒီမှာဒီထဲမှာဒီတရုတ်ရာဇဝတ်ခိုင်းပြီးအခြေစိုက်ပြီးလှုပ်ရှားပါဘူး။အမေရိကန်ပြည်အောင်စုကစိုးရိမ်နေတာပါ။အဲ့လိုတရုတ်ရာဇဝတ်ခိုင်းလှုပ်ရှားမှုတွေကလည်းအမေရိကန်ပြည်အောင်စုမှာတော့ရှိနေလို့ဖြစ်ပါတယ်။နိုင်ငံတကာမှာကျွလွန်နေရာဇဝတ်မှုတော်တော်များများဟာသူတို့တွေရဲ့လက်ချက်တွေပါပဲ။
တရုတ်တို့ကတော့ဒီမျိုးသစ်တွေဟာတရုတ်ပြည်ရဲ့ Belt and Road ခေါ်ကမ္ဘာလမ်းစီမံကိန်းနဲ့ဆက်စပ်နေတယ်လို့ပြောထားပြီးဒီလိုရဟာမြန်မာနိုင်ငံတွင်းနဲ့နိုင်ငံတကာမှာပါတရုတ်အစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်စေမှာဖြစ်ပါတယ်။တရုတ်တို့ရဲ့ဒီ BRI ခေါ်ကမ္ဘာလမ်းစီမံကိန်းပေါ်ရာဇဝတ်မှုအရေးထင်ဟလာနိုင်ပြီးမြန်မာနိုင်ငံကဒီစီမံကိန်းတွေကိုတရုတ်အခုမဟန်တားနိုင်ဘူးဆိုရင်တော့ဒါဟာတရုတ်အစိုးရကြီးမြန်မာနိုင်ငံမှာအနောက်နိုင်ငံတွေရင်းနှီးမြှုပ်နှံမှုမလုံနိုင်တဲ့အခြေအနေမျိုးဖြစ်အောင်တမင်ပန်တီနေရလို့ယူဆရဖြစ်နေကြောင်းလည်းအစီအစဉ်ခန်းစာမှာရေးသားထားပါခင်ဗျာကျွန်တော်ကြိုဆန်းတာပ
ါ COVID-19 ကပ်ရောဂါကူးစက်မှုကိုစိုးရိမ်နေရခြင်းရခိုင်ပြည်နယ်မှာပြင်းထန်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေအလွန်ဆိုးရွားနေကြောင်း American Chase Site ရိုဟင်ဂျာအဖွဲ့အစည်းတစ်ခုကအစီအစဉ်ခန်းစာထုတ်ပြန်လိုက်ပါတယ် April 28ရက်နေ့ရက်စွဲနဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုတင်သွင်းတဲ့ Arakan Rohingya Union ရဲ့အစီအစဉ်ခန်းစာမှာစစ်ပွဲတွေကြောင့် Rohingya လှေစီးပြေးဒုက္ခသည်တွေပြန်ပေါ်လာပြီးအခုဆိုရင်ပင်လယ်မှာလှေနှစီးနဲ့ဒုက္ခသည်900လောက်မျောနေတဲ့အကြောင်းအဖွဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုပြောပါတယ်ကျမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါရရှင်
။အာလူ900ကျော်အဲ့ဒီဘုတ်နှစ်ခုမှာရှိရာကအဲ့ဒီလူတွေကတော့သူတို့ကရခိုင်ပြည်ကသူအခုဘင်္ဂလားဒေ့ရှ်ကသူတို့ကဘာဖြစ်လို့လက်ခံရပါမလဲ။သူတို့ကဘင်္ဂလားဒေ့ရှ်ကမဟုတ်ပါဘူး။သူတို့ကအဲ့တော့သူမလေးရှားကလည်းမလေးရှားလည်းမဟုတ်ပါဘူး။ယူဒီယာကလူလည်းမဟုတ်ပါဘူး။သူတို့ကရခိုင်ပြည်ကဘဟိုင်းဂျယ်လူမျိုးဆိုတော့သူတို့အကောင်းဆုံးကသူတို့ကို KC ပြီးတော့မြန်မာဆိုးရကသူတို့ KC ပြီးတော့သူတို့ရဲ့မူရင်းသူတို့ရဲ့ UR တွေကိုသူတို့ရဲ့မြို့နယ်တွေကိုသူတို့ကိုယူသွားပြီးတော့ခေါ်သွားပြီးတော့သူတို့ကို resettlement လုပ်ကြတာကောင်းဆိုပါပဲအဲ့ဒါကမြန်မာဆွေရပေါ်မှာတာဝန်ရှိပါတယ
်ဒါဆိုရင်ဒီရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာ Ranger ဒုက္ခသည်တွေပြန်လည်နေရာချထားရေးပေါ့နော်နောက်ဒီဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင
်အခုရူဟန်ကျတဲ့ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးချင်လက်သိဝင်လို့မရဘူးဘင်္ဂလားဒေ့ရှ်ကပြောပါတယ်သူတို့ကလူ 1.2 million အခုဘင်္ဂလားဒေ့ရှ်မှာလက်ခံထားတယ်သူတို့ကိုပြူစုနေရတယ်ဆောင်းရှောင်းနေရတယ်အဲ့ဒါကြောင့်မလို့တခြား လူဟင်ကြတဲ့ရခိုင်ပြည်ကလာတာသူတို့လက်မခံနိုင်ပါဘူးလို့ပြောပါတယ်အဲ့ဒါကြောင့်မလို့သူ့ဟိုကိုဝင်လို့မရဘူးလို့ကျွန်တော်ကြားပါတယ်အဲ့ဒါကြောင့်မလို့အဲလူဟင်ကြတဲ့ကတခြားပြည်မားတို့ဘာတို့ဖက်ကိုထွက်သွားထွက်ပြေးဖို့စူးစမ်းနေပါဖြစ်ပါတယ်အခုတော့ ground မှာရခိုင်ပြည်မှာအခုတော့စစ်ဖြစ်တာ AN နဲ့မြန်မာတပ်မတော်နဲ့စစ်ဖြစ်တဲ့အကြောင်း displacement ကအထဲမှာဖြစ်နေပါတယ်ယူဝါတစ်ခုကရူဟန်ကြရကနောက်ယူဝါတစ်ခုကိုသွားပြီးတော့ shelter လေးရှာနေတာရခိုင်ပြည်အတွင်းမှာလူတွေကရှောင်ပြီးတော့ဖြစ်နေကြတာပါ
ဒီ IDP scan တွေကိုဒီလူသားချင်းစာနာမှုအကူအညီပေးရေးကိစ္စပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေဝင်ခွင့်ပေးဖို့ဆိုတဲ့အခြေအနေကိုလည်းတောင်းဆိုထားတာတွေ့ရပါတယ်အဲ့တော့အခုမြန်မာအစိုးရကဒီနိုင်ငံတကာ agency ကိုခုမပြူထားဘူးလားရှင
်ကျွန်တော်ကြားတာကစစ်တွေမှာတစ်ခုနှစ်ခု agency ရှိတယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒီတစ်ခုနှစ်ခု agency ကဒါဒီလောက်အမြင့်ကြီးရာ covid နဲ့ကြောင့်ပတ်သက်လို့တခြားသူတို့စာဝန်တွေရနေကြံပတ်လို့လုံးလုံးမရပါဘူး UNHCR Red Cross WHO အကြီးတဲ့ international agency ကိုသွားကုန်ပေးရပါမယ်အခုပြဿနာကအကြီးဆုံးကတော့ Bangladesh refugee camp တဲ့ IDP camp အကြီးဆုံးပြဿနာက IDP camp IDP camp မှာခုကျွန်တော်တည်င်းအရင်နှစ်ကရတာကစာပို့တော့မရှိဘူးသူ medicine လည်းမရှိဘူးပြီးတော့ covid90အတွက်ပြင်ဆင်ဖို့အတွက် sanitizer တို့ medicine တို့စေးတွေပါတော့မရှိဘူး။အပြတ်ဆန်ကအကြီးဆုံးကတော့ခုစစ်တွေမှာရခိုင်ပြည်မှာရှိရဲဒီ IDP camp မှာပြဿနာအကြီးဆုံးအဲ့ဒါကြောင့်မလို့မြန်မာအစိုးရက international agency ကိုသွားခွင့်ပြုတာအရေးကြီးပါတယ်
။ဒါဆိုရင်ဒေါက်တာဝါကာဦးတင်တို့ရဲ့အစီရင်ခံစာထဲမှာဒီ Rohingya ယွာသားပေါ့နော်အထူးသဖြင့်ကလေးအရွယ်တွေတိတက်ခံရတဲ့ကိစ္စနွားချောင်းရင်းနဲ့ပြစ်ခံရတဲ့ကိစ္စဆိုတော့ဒီဟာမျိုးဒီတွင်ကတည်င်းဌာနတွေရဲ့တင်ပြချက်တွေကိုကပြီးတော့လေဒီအစီရင်ခံစာထဲမှာဖော်ပြထားတွေ့ရပါတယ်ဆိုတော့ဒီ Rohingya ယွာတွေကဒီအရက်သားတွေကိုမြန်မာစစ်တပ်ကပြစ်တဲ့ကိစ္စပေါ့လေဆိုတော့အဲ့ဒီအခြေအနေကရောဘယ်လိုသိရလဲရှင်
ကျွန်တော်တို့ဟိုမှာ source ရှိပါတယ်ဟိုမှာ ground မှာတတိအရင်နှစ်ရှိဟိုကရတာပါအဲ့တော့လူဟင်ဂျာလူငယ်တွေနဲ့လူဟင်ဂျာလူတွေနဲ့တခြားရခိုင်မျိုးသားတွေကိုမြန်မာတပ်မတော်ကဘာဖြစ်လို့ shooting လုပ်တာကျွန်တော်တို့နားမလည်ပါဘူးအဲ့ဒါဘာဖြစ်လို့လုပ်တယ်ဆိုတော့ကျွန်တော်မြန်မာဆွေးရကအဲ့ဒါကို investigation လုပ်ရပါမယ်
ဒေါက်တာဝါကာဦးတင်ပြောသွားတာပါရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာဆွေးရကအတိမတ်ပြုလက်ခံထားခြင်းမရှိပါဘူး
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဆလဗင်းမြမအေးသုံးကြက်အစီအစဉ်ကိုနှာစင်ညာမှာဖြစ်ပါတယ်နောက်ကျောင်းမရှင်တဲ့တရုတ်စီးပွားရေးကုမ္ပဏီတွေကရင်ပြည်နယ်မှာမြို့သစ်တွေတည်ပြီးစီးပွားရေးလုပ်ငန်းတွေလှုပ်ဖို့ကြိုးစားလာတဲ့အတွက်ကြောင့်မြန်မာနိုင်ငံအတွက်ထိခိုက်နစ်နာမှုတွေအများကြီးဖြစ်နိုင်ပြီးမြန်မာညဉ့်ဉန်းရေးကိုတောင်မှအန္တရာယ်ပြုလာနိုင်တယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲသံတမန်ဟောင်းတူဖြစ်တဲ့ Prisla Club ကလေလာသုံးသပ်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး Prisla Club ကိုကျွန်တော်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ် Amid COVID-19 pandemic, Maki Chinese funds built huge enclaves in Korean state.COVID-19 ကာယကချင်းနေတဲ့နောက်ကျောင်းမရှင်တဲ့တရုတ်ကုမ္ပဏီတွေကရင်ပြည်နယ်မှာစီးနှံနေနေထူထောင်နေကြတာဒါညီညာရေးကိုထိန်းချုပ်နေတယ်ဆိုတော့အတော့ကိုထွေးလန့်စရာကောင်းတဲ့အခြေအနေဖြစ်ပါတယ်ပစ္စည်းလားဒီညမှာကျွန်တော်စီကြရတဲ့သူဟာရွှေကုတ်ကိုမျိုးစစ်ဆိုတော့ဖြီးပါတယ်ကျန်တဲ့မြို့တွေကြောင်းတော့ကျွန်တော်မသိပါဘူးနည်းနည်းဆက်ပြောပါခင်ဗျာဒီကိစ္စ
These two new cities are very disturbing. One in particular is headed byA former major triad leader. The triads are very large Chinese criminal organization that operates worldwide.
သူတို့ပြင်ဒီမျိုးတည်ကြီးမျိုးတိဆောက်လိုက်တာဟာတိတ်ကိုစိတ်ပြတ်ဖို့ကောင်းပါလေ။ကမ္ဘာတစ်ဝှမ်းမှာတောင်းကျမ်းနေတဲ့သုံးဖွင့်ဆိုင်တရုတ်ရာဇဝတ်ဂိုင်းဝင်တယောက်ကဥဆောင်ပြီးတော့ဒီမျိုးတွေကိုတိဆောက်နေတာလေ။သူတို့တွေကမူရစေဝါရောင်းဝယ်တဲ့လူကုန်ကူးတဲ့လူသက်တွေစတဲ့ဒုစရိုက်မျိုးစုံကိုလုပ်ပါတယ်။ဒီလိုမျိုးတွေတီထောင်ဖို့အတွက်ကရင်နယ်ကြားဆောင်တပ်နဲ့နောက်ထပ်သဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့ပြုတ်ကုမ္ပဏီပိုင်ရှင်အားဆိုရင်မကောက်မှလူသက်ခဲ့လို့တရုတ်ပြည်မှာ1013နှစ်ကြာခဲ့တဲ့လူသက်တရားခံတစ်ယောက်ဖြစ်ပါတယ်။သူရေးတဲ့သူ့ရဲ့ဘဝမှတ်တမ်းစာအုပ်မှာဆိုရင်သူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပုံပုံနဲ့နည်းနည်းရေးထားတာပါ
။ဖြစ်တာအရှာကမ္ဘောဒီးယားနိုင်ငံမှာလည်းပဲဒါဆီယန်နူဗီလ်ဆိုပြီးတော့မျိုးသစ်တစ်မျိုးကိုတရုတ်ကတီးခဲ့တယ်ဆိုတာကျွန်တော်သိပါရယ်။အပေါ်ရန်အချင်းတော့တရုတ်ကိုစီရင်ကဖြစ်နေဆိုတာပဲသိရပါရယ်။ဆိုတော့ဒီညမှာတော့ဘယ်လိုပြဿနာရှိခဲ့တယ်လဲ။Cigarettes in the Belarus and then they pop up and set up the deal.
Certainly in Cambodia, all of these companies, these Chinese companies are coming from Sihanoukville in Cambodia, where they have been forced out by a crackdown that was instituted by
Cambodia Nengama, Ihanu Mude Taunama.သူကောင်းဆောင်ပြီးတော့ရာဇဝတ်မှုမျိုးစုံကိုကျူးလွန်ခဲ့မှုပါတယ်။နောက်ဆုံးဝန်ကြီးချုပ်ဖွန်ဆန်ကပြုတ်ရက်ဖွဲ့ကိုတောင်းပြီးတော့ရှင်းလင်းခဲ့ရတဲ့အဖြစ်ပါပဲ။ပြုတ်ရာဇဝတ်ခိုင်းနေတဲ့လက်ချက်နဲ့ကမ္ဘောဒီးယားရဲ့လမ်းမတွေပေါ်မှာတုံယုံသိဆုံးနေတဲ့ပုံတွေကိုအင်တာနက်မှာတွေ့နိုင်ပါတယ်။ဒါတွေဟာပြုတ်ခိုင်းနေရဲ့ရက်ဆက်ပုံတွေကိုအင်တာနက်ကနေအခမဲ့ကြော်ညာပေးနေတယ်လို့ပေါ့ရှင်။ဒါကြောင့်ဒီနမူနာတွေကိုကြည့်ပြီးတော့မြန်မာပြည်ရဲ့တရားဥပဒေစိုးမိုးရေးအဖွဲ့ကြီးကတော့ဒီလိုမျိုးစစ်တွေမှာပြစ်မှုတွေကျူးလွန်နေတဲ့တရုတ်ရာဇဝတ်ခိုင်းမျိုးကိုတနားမိနိုင်ပါမလားလို့စိုးရိမ်မိတာပါကမ္ဘောဒီးယားနိုင်ငံကနေတက်ခေါက်ပြီးပြေးလာတဲ့တရုတ်တွေကအခုကရင်ပြည်နယ်မှာမျိုးစစ်ထောင်နေကြတာပေါ့လေ
ဆိုတော့အခုမျိုးစစ်တွေလုံနေတဲ့နေရာဘက်မှာတိုင်းသားလက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေလည်းမရှိပါဘူးမို့လားအဲဒီတော့ပြစ်ခတ်ရဆဲရေးတွေလုံဝရယူထားပြီးဖြစ်တယ်ဆိုတော့ဒီအချိန်မှာတရားဥပဒေစိုးမိုးမှုကမရှိနိုင်သေးဘူးဆိုတဲ့သဘောပေါ့
Non-state armed group like the DKBA, it gives it the authority, gives that group the authority to control its own territory and to be main source of
law. Taiwan on is at the way. Kuwait also can ya tari. Diya pwe bo no, ne ga gaung ta pwe. DKBA ga be tiya u wi sumo yi ta min go adika yin tha de tabor phin ni le le. Dilo chin ni myo ma tiyu dui ga tamin akwin gaung ju la bo le. Tiya myo myo tin si man nei chaung ni le. KNU ne ni ma le di tabor ma be.
နောက်ပရစ်လာရေးတဲ့အထက်မှာဒီမြို့သစ်စီမံကိန်းတွေဟာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကမရှင် MIC ရဲ့သဘောတူညီမှုရောမြန်မာစစ်တော်ရဲ့သဘောတူညီမှုရောအစည်းအဝေးပြုမှုရောရယူထားခြင်းမရှိဘူးလို့လည်းဖော်ပြထားတာတွေ့ရပါတယ်။ဆိုရင်ဘယ်လိုလုပ်ပြီးတော့ဒီစီမံကိန်းတွေစတင်လာပါသလဲ
Now that's not entirely true. The first one got preliminary approval from MIC in several years ago to build a housing estate on a small tract of land.
I don't know about that. But then somebody in the area, you know, in the area ma, in ya ti sao phu so yo, ni ma yin yin hyun na mu commission ga ni di yo, thama sima ga yi twet. Panama tabor tu khin ju ga cha ba bi. Da ba me tiyuk ri ga tat mat tha de ni jye win twet po to che pi yo, casino taung sa yong ni lu ga khin ju che ma shi bi, thauk khe da ba. Ni ji dong ga ya da so ya ma, douk pai kwe ana chi ye lo chi ma ma tin ma u.သူတို့နဲ့ဆက်ဆံရေးအခြေအနေကိုပြောပြဖို့ကလည်းခက်ပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်နဲ့တခြားဒေသကအဖွဲ့အစည်းတွေကိုစားဆိုပြီးတော့ကရင်ပြည်နယ်အတွက်ဝေကြီးနဲ့ဆေးပစ္စည်းတွေကိုဝန်ကြီးချုပ်စီကမျက်နှာပြရအောင်လှူဒါန်းနေတာရှိပါတယ်။ယူနန်အစိုးရနဲ့ပတ်သက်နေတာလည်းခြေကောင်းဖြစ်နိုင်တယ်။တက်အပ်တော့မပြောနိုင်ပေမဲ့လို့ဆန်းတော့ဆန်းတယ်လို့ပြောရမှာပေါ့လေ။စစ်တပ်အုပ်ချုပ်မှုအောက်ကတရားဥပဒေစိုးမိုးရေးရတပ်ဖွဲ့ကလည်းတရုတ်ကရာဇဝတ်ခိုင်းနေလို့ဘာမှမလုပ်ပဲလက်ပိုက်ကြည့်နေတာကတော့စိတ်ပစ္စည်းကောင်းပါတယ်။နေသားဆောင်တက်ဆိုတာကလည်းတက်မလို့ရဲ့လက်အောက်ခံပြည်သူစစ်ဖြစ်သလိုနေသားလုံခြုံရေးဝန်ကြီးဌာနလက်အောက်ကပါပဲနေသားဆောင်တက်လုံသမျှတက်မလို့နဲ့ဆက်ဆက်နေရလို့လည်းအသေးပဲဖွင့်လို့ရပါတယ်ဒါကြောင့်ဒီမျိုးသစ်ကြီးနှစ်မျိုးတိဆောက်နေတဲ့ KNU ရဲ့လှုပ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလှုပ်ခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ
်အဲ့လိုတချို့ဟာတွေကခရစ်တီယာန်နဲ့လှုပ်တယ်ပဲထားပါတော့စစ်မှတ်ထားတဲ့ဘောင်အတွင်းကလှုပ်ကြတာဟုတ်မဟုတ်ဆိုတာကအစိုးရကဆောင်ကြီးစစ်ဆေးတာ monitoring လုပ်တာရောမရှိပါခင
် Well I don't think that the government in Naypyidaw and the elected government of Karen State don't really have authority. It's difficult to tell what the relationship is because some of
your ဆရာစီမာရောကင်းင်းပြည်နယ်ကရတားဆရာစီမာရောဒီရုပ်တည်တွေနဲ့ပတ်သက်ပြီးတော့လုပ်ပိုင်ခွင့်အာဏာရှိရဲ့တို့ကျွန်မမထင်ပါဘူးသူတို့နဲ့ဆက်ဆံရေးအခြေအနေကိုပြောပြဖို့ကလည်းခက်ပါတယ်
တရုတ်နိုင်ငံယူနန်ပြည်နယ်နဲ့တခြားဒေသကအဖွဲ့အစည်းတွေကိုစားဆိုပြီးတော့ပြည်ရင်ပြည်နယ်အတွက်ငွေကြေးနဲ့ဆေးရှင်စီးတွေကိုဝန်ကြီးချုပ်စီကမျက်နှာသာရအောင်ထူထမ်းနေတာရှိပါတယ်။ယူနန်ဆွေးရနဲ့ပတ်သက်နေတာလည်းဖြေကောင်းဖြစ်နိုင်တယ်တဲ့အတမပြောနိုင်ပေမဲ့လို့စမ်းတော့စမ်းတယ်လို့ပြောရမှာပေါ့လေစစ်တပ်အုပ်ချုပ်မှုအောက်ကတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့ကလည်းတရုတ်ကရာဇဝတ်ခိုင်းနေလို့ဘာမှမလုပ်ပဲလက်ပိုက်ကြည့်နေတာကတော့စိတ်ပစ္စည်းကောင်းပါတယ
်အဲ့လို့ဆိုရင်ဒီကြီးကမှတက်မတော်ဓမ္မမိုလ်လေဗယ်ကြီးအဲ့ဒီဒေသမှာတာဝန်ထမ်းဆောင်ရတဲ့မြန်မာစစ်တပ်ကသူတို့ကိုယ်တိုင်ဒီလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်လို့ပြောနိုင်ကြခင်
Well, the BGF comes under the Temedor. The BGF is a minister of the Temedor. It comes under the Ministry of Border Affairs.
ကောင်းဆောင်တက်ဆိုတာကလည်းတက်မလို့ရဲ့လက်အောက်ခံပြည်သူစစ်ဖြစ်သလိုနေဆက်လုံခြုံရေးဝန်ကြီးဌာနလက်အောက်ကပါပဲ။နေဆက်ဆောင်တက်လုပ်သမျှတက်မလို့နဲ့ဆက်ဆက်နေတယ်လို့လည်းအတိအပြဖွင့်လို့ရပါတယ်။ဒါကြောင့်ဒီမျိုးသက်ကြီးမျိုးတိဆောက်နေတဲ့ KNU ရဲ့လှုပ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်။ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလုခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ
်။ကျွန်တော်ဆက်ဆက်ပြီးနေချင်ပါတယ်။တကယ်တော့ဆန်ဒီဘက်မှာအခြေစိုက်တဲ့ KIU ခွဲထွက်အဖွဲ့တစ်ဖွဲ့သူတို့လည်းအပြစ်ရပြီးတော့နေကြဆောင် BGF လုပ်နေတယ်အဲ့ဒီတဖွဲ့ကတလောတန်းကမူရင်းစေဝါတွေလုပ်နေတဲ့အတွက်ဆိုပြီးတော့တက်မတော်ကသူတို့ကိုလက်နဲ့ဖြုတ်သိမ်းထိန်းချုပ်လိုက်တယ်လို့သိရပါတယ်အခုဒီကရင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စကိုရောရလုံးမကင်းတဲ့ကိစ္စတွေပတ်သက်နေတယ်ဆိုတော့ဒီက BGF တို့ရောအဲ့ဒီတက်မတော်ကအလားတူထိန်းချုပ်မှုတွေမလုပ်နိုင်ဘူးလားမလုပ်ဘူးလားဘာကြောင့်မလုပ်ဘူးလဲသိရင်ပြောပါဦးခင်ဗျာ
I don't know the answers to those questions because I don't do law enforcement in Myanmar. But I would say that it's a very dangerous situation, and I think it just illustrates how the 2008 Constitution has created two different
governments. တန်အန်ရရှိရဲ့လို့ပြောနိုင်ပါတယ်ဒါက2008ဖွဲ့စည်းပုံအခြေခံဥပဒေကဖန်တီးထားတဲ့ခြားနာတဲ့မတူညီတဲ့အစိုးရနှစ်ရရှိနေတယ်ဆိုတာကိုပုံဖော်လိုက်တဲ့သဘောပါပဲတစ်ဖက်ကစက်မတော်အပါအဝင်ဒက်နဲ့ကင်တွေထိချုပ်တဲ့အစိုးရနဲ့နောက်တစ်ဖက်ကပြည်သူတွေရွေးကောက်ထားတဲ့အရတားအစိုးရဖြစ်ပါတယ်ရွေးကောက်ခံအရတားအစိုးရက
ဒီလိုမျိုးသူဝိုင်းတွေ
တနည်းကြဖြစ်အောင်ကြိုးစားနေပြီးတော့အထက်အလျောက်အောင်မြင်နေရတွေ့ရပါတယ်ဒါပေမဲ့အစိုးရလက်နက်မမီတဲ့နေရာတွေမှာတခြားအဖွဲ့ကဥပဒေနဲ့ခွင့်ကောင်းယူတို့ချက်လောက်ကန်နေတာကတော့နိုင်ငံမှာမတူညီ क्वे ရားခြားနာတယ်အစိုးရကြီးကရှိနေတယ်ဆိုတာကိုပုံဖော်ပြသနေတာပါပဲရှင်
။နောက်ပရစ်လာရေးထားတဲ့ဒေါင်းစင်ထဲမှာကိုနှိုက်ကဒီလိုရက်တွေဟာငင်းငင်းကြီးကိုချိန်ချောင်းနေဆိုတာသိအရေးကြီးတဲ့ကိစ္စပါ။ဒီတောင်းစီသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာငင်းငင်းကြီးအတွက်လိုက်ပြောထားတာလို့အဲ့ဒါအခုငင်းငင်းနဲ့ဘယ်လိုဆက်ဆက်လဲဆိုတာနဲ့ပြောပြပါခင်ဗျ။
Well, I don't think it adds anything positive to the peace process.But the peace process is part of the problem because the peace process has concentrated almost exclusively on the nationwide
ministry of human rights and ngin yan ye twet a chou shi me lo ma tin ma bu ngin yan ye long ngan chin ko nai ko ga di pyatana ye de sait de bai me lo pyo lo ya ma de ngin yan ye long ngan chin ga long chong ye kaisa twet ta nai ngan lo a pye khan ya sai ye o be a yon sait ni lo ba me tat ma ro ga long chong ye ko thin chong ni da chi pi yo ngin yan ye long ngan chin ye a sait bai ni chi de နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုထဲထဲဝင်ဝင်ဆွေးနွေးခွင့်မရအောင်ပိတ်ပင်နေတာပါ။ရက်သားကြည့်သူတွေအနေနဲ့လည်းသူတို့ရဲ့စိုးရိမ်ကြောက်ကြမှုတွေကိုငင်းငင်းရေးလုပ်ငန်းစဉ်မှာပါဝင်ဆွေးနွေးခွင့်မရကြပါဘူး။ဒက်နဲ့ကင်တွေအတွက်တိကျလို့ဖြစ်နေတာပါ။တက်မတော်အပါအဝင်ပေါ့လေ။ဒက်နဲ့ကင်အဖွဲ့ရေးကငင်းငင်းရေးလုပ်ငန်းစဉ်ကိုအသုံးချပြီးတော့တိုင်းပြည်မှာဩဇာကောင်းမှုနိုင်အောင်လုပ်ပိုင်ခွင့်ပေါင်းကိုကျေပြန့်အောင်ချဲ့ထွင်နေကြတယ်။ဒါကြောင့်မလို့ရေရှည်မှာငင်းငင်းရေးအတွက်အလားအလာမကောင်းဘူးလို့မှတ်ယူဆပါလိမ့်ရှင်။
COVID-19 ကရောဂါဖြစ်ပွားနေခြင်းမှာနောက်ကြောင်းမရှင်တဲ့တရုတ်ကုမ္ပဏီတွေကရင်ပြည်နယ်မှာနေမြေစစ်တွေရယူလာတဲ့အတွက်ကြောင့်ငင်းငယ်ရေးအတွက်အန္တရာယ်ဖြစ်လာနိုင်တဲ့ဆိုတဲ့လိလာစင်စစ်ချက်စာရန်ရေးသားသူပရစ်လာကလပ်ကိုဆက်သွယ်မေးမြန်းချက်ပထမပိုင်းဖြစ်ပါတယ်ဒုတိယပိုင်းမှာတော့ဒီလုပ်ငန်းတွေဟာနိုင်ငံတကာအကျိုးစီးပွားနဲ့ဘယ်လိုပတ်သက်နိုင်ကြလဲမြန်မာနိုင်ငံအနေနဲ့ရောဘယ်လိုနည်းနဲ့ဒီကိစ္စကိုဆောင်ရွက်နိုင်မလဲဆိုဆက်လက်ဆွေးနွေးထားပါရစေကျေးဇူးတင်ပါတယ်ကျွန်တော်ကျော်စံပါပ
ါ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ရင်းနှီးငယ်လေးတွေအိမ်ထဲမှာအနေများလာတဲ့အခါကိုလက်လှုပ်ရှားမှုတွေနည်းပါလာပြီးမိုဘိုင်းဖုန်းနဲ့တက်ဘလက်အသုံးပြုမှုတွေများပြားလာတာကိုတွေ့ရပါတယ်။ screen time တွေများလာပြီးကိုလက်လှုပ်ရှားမှုတွေနည်းပါလာတဲ့အခါရင်းနှီးငယ်လေးတွေရဲ့စိတ်ရှင်လန်မှုနဲ့ဉာဏ်ရည်တိုးတက်ရေးကိုထိခိုက်လာနိုင်တာကြောင့်ရင်းနှီးပြည်ဝတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုကိုလက်လှုပ်ရှားမှုရရှိအောင်ကူဆိုင်လှုံ့ဆောင်ပေးတင်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးရဲမြင့်ကျော်ကအခုလိုပြောပါတယ်
။အဲ့ဒါကအရေးကြီးပါတယ်နော်။ကစားပေးတာကိုလက်လှုပ်ရှားမှုရှိတာဒီကိုယ်ကရကြမှာရောစိတ်ရှင်လန်းတက်ကြွရောညာရီတုတ်တက်ရောအားလုံးတို့အကျိုးရှိပ
ါ Smartphone တွေပါဝင် screen ပါတဲ့ပစ္စည်းတွေကိုပေးသုံးသင့်မသုံးသင့်ဆိုတာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်ဝါးကြမှာသဘောထားအမျိုးမျိုး꿰လွဲနေကြတာပါရင်းနှီးကလေးတွေကိုအသက်ပနနှစ်မှာ Smartphone စပြီးပေးသုံးသင့်တယ်ဆိုတာကိုလည်းတိတိကျကျသိကျင်နေကြတာဖြစ်ပါတယ် Smartphone ပါဝင် screen ပါတဲ့ပစ္စည်းတွေကိုရင်းနှီးကလေးတွေအသက်နှစ်နှစ်မပြည့်ခင်မှာလုံးဝပေးမသုံးသင့်ပဲအသက်နှစ်နှစ်ပြည့်ပြီလေဆိုရင်တော့မှအကန့်အသတ်နဲ့သာပေးသုံးသင့်တယ်လို့ကလေးထုကုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ကလေးအသက်နှစ်နှစ်အောက်မှာ screen time တွေအားလုံးကိုကျွန်တော်တို့ကန့်သတ်ပါတယ်အဲ့တော့ဖြစ်နိုင်ရင်တော့နှစ်နှစ်အောက်မှာเนาะဒီ smartphone မှာမကောက်ဘူး game တွေเนาะတခြားဒီ screen ပါတဲ့เนาะပစ္စည်းတွေကသူတို့ပေးမသုံးသင့်ပါဘူးနှစ်နှစ်အထက်မှာတော့အတိုင်းတာတစ်ခုအထိကျွန်တော်တို့ပေးသင့်ပါတယ်
ဆောင်ကစားတာဟာရင်းနှီးငယ်လေးတွေရဲ့ကုက္ကရာကျမ်းမာရေးနဲ့အုံနောက်ဖွံ့ဖြိုးရေးကိုပါအကျိုးရှိစေတယ်လို့ပညာရှင်တွေကတုံ့သက်ကြတာပါရင်းနှီးငယ်လေးတွေရဲ့အချိန်အားလုံးကိုပညာတင်ညာမှုတစ်မျိုးတည်းအတွက်မကုံဆုံးစေပဲဆောင်ကစားဖို့အတွက်ကိုလည်းအချိန်ပေးတင်တယ်လို့ဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်တန်ဆီလွန်ပေးပေါ့နော်လုံးဝထိန်းချုပ်ထားတာမကောင်းတယ်လို့တနေ့လုံးကစားရင်တော့လည်းမကောင်းဘူးပေါ့လေနော်နောက်ကစားတဲ့နေရာမှာလည်းအနေရရှိရင်တော့မကောင်းဘူးပေါ့ဒါမဲ့လည်းကျွန်တော်တို့ကတော့ကလေးငယ်တွေကိုကစားခွင့်တွေမှာနော်ဒီအထူးသဖြင့်အနေရကင်းတဲ့ကစားခွင့်တွေမှာသတ်မှတ်တဲ့အချိန်အတိုင်းအတာတွေကတော့ပြီးပြီးကစားတင်ပါတယ်နော်ကျွန်တော်တို့ဓမ္မရှိတဲ့ကလေးတွေကအောင်းနေစာတွေကျူရှင်နေတဲ့ပဲအချိန်ကုန်နေမဲ့အစားကစားဖို့အချိန်အတိုင်းအတာတစ်ခုအထိပေးဖို့ပေးရပါမယ
်ရင်းနှီးကလေးတွေညာရင်ထက်မြက်စီဖို့အတွက်ညာကောင်းစေတဲ့အစားတောက်နဲ့စီဝါတွေကိုတိုက်ချွေးကြတာဟာလည်းအလေးချင်းတစ်ခုလို့ဖြစ်နေတာပါညာကောင်းစီတဲ့အစားတောက်နဲ့ဆေးဝါးတွေကိုတိုက်ကြည့်ရတာရင်းနှီးကလေးတွေကိုအမှန်တကယ်ညာရီထက်မြက်စီနိုင်ပါသလားလို့မေးကြည့်တဲ့အခါကလေးတခုဆရာဝန်ကြီးတွေကအခုလိုပြောကြပါဗျ။
ကျွန်တော်တို့အနေနဲ့တော့ညာရီထက်အောင်ဆိုပြီးသေချာတာတခုကတော့ညာရီထက်တဲ့ဆေးတော့မရှိဘူးဗျ။ဒါတော့သေချာတယ်နော်ညာကောင်းစီမရှိဘူး။အစာအာဟာရမှာလည်းဒီအာဟာရကညာရီအတွက်ပိုကောင်းတယ်ဆိုတာတော့လည်းပြောလို့မရဘူးပေါ့။ဒါပေမဲ့ကလေးတွေအတွက်လိုအပ်တဲ့ဒီကျွန်တော်တို့နော်ကာဗိုဟိုက်ဒရိတ်ဓာတ်ပရိုတင်းဓာတ်နော်နော်စီဓာတ်နော်အသီးအနှံတွေနော်နော်ပရိုတင်းတွေဗီတာမင်တွေပေါ့နော်ဆိုတော့ဒါတွေကိုပုံမှန်မျှမျှတတစားမယ်ဆိုရင်ဒါအာဟာရပိုင်းကနေပြီးတော့ကလေးတယောက်ရဲ့ညံရီကိုအထောက်အကူပြုမှာပါဒါပေမဲ့မိဘတွေသိဖို့ကကလေးတယောက်ရဲ့ညံရီကိုအထောက်အကူပြုနေတဲ့ဒီနေ့ပြောရင်ညံရီကိုထိန်းချုပ်ထားတဲ့တခြားအကြောင်းရင်းတွေလည်းအများကြီးရှိပါတယ်ခင်ဗျ
ဆရာအာဟာရရွေးချယ်ကြွေးမွေးလိုက်လို့ရင်သွေးတွေညာရီထက်သွားတဲ့ဆရာကိစ္စကိုယုံကြည်မှရှိပါဘူးန
ော်။ဗမာပြည်မှာကလေးအုံနှောက်အောင်ကျော်ယောဂါတွေအများစုဖြစ်ရတဲ့အကြောင်းရင်း၃ခုကိုကာကွယ်ပေးနိုင်မယ်ဆိုရင်ဒါကလေးအုံနှောက်အောင်ကျော်ယောဂါတွေအတွက်အများကြီးကောင်းပါလေ။နံပါတ်၁ကပါလဲဆိုလို့ရှိရင်ဒီကလေးမွေးတဲ့အချိန်မှာကလေးတွေကိုနော်ဒီတက်ချွန်းတဲ့သူတွေနဲ့ဆေးဥစင်ကနေမှမမွေးဘဲနဲ့အိမ်နေမှာပဲမတက်ချွန်းနားမလည်တဲ့သူတွေနဲ့မွေးနေတာမျိုးတွေဟာဒါတော်တော်လေးကလေးအုံနှောက်အောင်ကျော်ကိုထိခိုက်တဲ့အပိုင်းတွေဖြစ်ပါတယ်ဒါတစ်ခုသတိထားသင့်ပါနံပါတ်2ကတော့ပိုးမွှားတွေဟာကလေးတွေရဲ့အုံနှောက်ကိုထိခိုက်ပါတယ်ဒါကြောင့်ကလေးတွေဟာနိုင်ငံတော်အစိုးရကအလကားပေးတဲ့ဆေးတွေကိုတကယ့်ကိုတန်ဖိုးရှိရှိတန်ဖိုးထားပြီးတော့ကာကွယ်ဆေးတွေထိုးနှံသင့်ပါတယ်နောက်ဆုံးနံပါတ်3ချက်ကတော့အထူးသဖြင့်ကျွန်တော်ရှေ့မှာပြောသွားသလိုအသက်2နှစ်အောက်ကလေးတွေပေါ့နော်ဆိုတော့အဲ့အသက်2နှစ်အောက်ကလေးတွေမှာမိဘတွေကကလေးတွေအတွက်အများကြီးချိန်ပေးသင့်ပါတယ် သူတို့ရဲ့အာဟာရသူတို့ရဲ့ပြုစုပျိုးထောင်တဲ့အပိုင်းလေးတွေဒါလေးတွေကိုကောင်းကောင်းကိုယ်ဆိုင်ပေးမယ်ဆိုရင်ဒီ၃ချက်ဟာကလေးတွေရဲ့အုံနောက်အောင်ကြောပိုင်းကိုအများကြီးကောက်ွယ်ပေးနိုင်မှာဖြစ်ပါတယ
်။ကျမတန်ဆန်းပြီးညာကြီးထက်မြက်တဲ့ရင်သေးငယ်လေးတွေဖြစ်လာစေဖို့အတွက် screen time တွေကိုလျှော့ချပြီးကိုယ်လက်လွှတ်ရမှုရရှိအောင်လှူဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆော်ပါ
ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မမကိုဗစ် -19 ကပ်ရောဂါဖြစ်နေသူတွေကိုအနီးကပ်ထိတွေ့ကူတာပေးနေကြရတဲ့ဆရာဝန်တွေ၊သူနာပြုတွေ၊ကျန်းမာရေးဝန်ထမ်းတွေကိုကျေးဇူးတင်အသိအမှတ်ပြုတဲ့အနေနဲ့ကမ္ဘာမြို့တော်တော်များများမှာအပတ်စဉ်လက်ခုပ်တီးဂုဏ်ပြုနေကြပါရစေ။ကိုဗစ် -19 ကပ်ရောဂါကိုယ့်ကိုမကူးအောင်လူတိုင်းသတိထားနေကြချိန်မှာဆရာဝန်တွေ၊သူနာပြုတွေကတော့ဒီရောဂါဖြစ်နေတဲ့လူတွေနေပြန်ကောင်းလာရေးအတွက်ကိုပဲအာရုံစိုက်နေကြရတာပါ။ဒီလိုကုသဆောင်ရှားမှုပေးရင်ကအသက်ဆုံးရှုံးသွားကြတဲ့ဆရာဝန်တွေသူနာပြုတွေလည်းမနေပါဘူးအခုအချိန်မှာဆရာဝန်တွေဘလောက်ခက်ခဲတဲ့အခြေအနေတွေကြုံနေကြရတယ်လဲဆိုတာကို Maryland ပြည်နယ် Frederick Memorial ဆေးရုံကကူးစက်ရောဂါအထူးကဒေါက်တာခိုင်စင်ဆန်းပြောပြတာနားထောင်ကြည့်ရအောင်ပါရှင်
COVID-19 ကျဖြစ်တဲ့အခါဆေးရုံကိုလူနာရေးအများကြီးရောက်လာတဲ့ COVID-19 patient တွေတသက်သာ ward ကလည်းအခုဆိုရင်ပြည်နေပြီ။နောက်ပြီးတော့ဒီအထူးကုသကြက်မှတ်ဆောင်မှာဆိုလို့ရှိရင်လည်းအခန်းတိုင်းဒီပါဒီ COVID-19 patient တွေအသက်ရှူပိုင်လိုတဲ့ patient တွေပဲဖြစ်နေတဲ့အတွက်ကိုအစအထက်တော့နှစ်ဆလောက်ပို့ပြီးတော့လုပ်များပါဘောနော်။
အဲ့လိုမျိုးအလုပ်များတဲ့အခါမှာပေါ့နော်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒီကိုယ့်ရဲ့ပင်ပန်းမှုကိုဘယ်လိုဖော်ပြပြောချင်လဲရှင
်အဓိကတော့မတင်မကြဖြစ်တာပေါ့လေဘာမှဒီနေရာမရှိရဲ့ဒီယောဂါကြောင့်သိချမသိဘူးသိချရဲ့စိတ်ကူးတမှုတွေလည်းမရှိတဲ့အခါမှာလူကတော်တော်လေးကိုပေါ့နော် stress ဖြစ်ရတယ်သူတဖြင့်အခုလိုမျိုးအချိန်မှာအရင်မြန်ဖြစ်လာတဲ့အချိန်မှာဘလိုမျိုး research ကမှအပြေမပေးနိုင်တဲ့အချိန်မှာဘယ် treatment ကလောလောတည်းဆိုမသိတဲ့အချိန်မှာကိုကတက်နိုင်သမျှလုပ်နေပေမဲ့ patient တွေကပြန်ကောင်းလာဘူးဆိုလို့ရှိရင်တော်တော်လေးကို stress ဖြစ်ရပါတယ်။တခြားယောဂါတွေပေါ့လေဒီဘယ်ယောဂါဆိုလို့ရှိရင်ဗာနဲ့ကုမယ်ဆိုတော့တရားကိုသိရယ်။အရင်ကဒီလိုမျိုးယောဂါတွေကိုပေါ့နော် guideline တွေပြတိပတ်တာရှိရယ်ဒီဟာကြတော့ဒီဆရာကြီးရာမသိပဲနဲ့ပေါ့နော်ထဲကောင်းမယ်ထင်တာလေးပေးနေရပေါ့နော်ခုလိုဆို FDA က approval လိုက်တဲ့ hydroxychloroquine malaria ကိုကုရယ်ယောဂါဆေးပေါ့နော်အဲ့ဆေးကလုံးလုံးတယ်လို့ပြောရတယ်ဒါပေမဲ့တချို့ကလည်းမလုပ်ဘူးလို့ပြောရတယ်အဲ့လို evidence ကလည်းကောင်းကောင်းမရှိဘူးအဲ့တော့ကိုကပေးတာပေးနေရတယ်တချို့ patient တွေကအရန်ကိုဆိုးသွားတာပေါ့လေဆက်ဆက်ထားခြင်း survive ပြောနိုင်တယ်တတိယရှုနိုင်နောက်ပိုင်းကျတော့တဖြည်းဖြည်းနဲ့တတ်ရှုတွေကပိုဆိုးလာပြောနောက်ဆုံးအထူးကျမဆောင်ကိုရွှေ့ပြီးတော့အသက်ရှူပိုက်တဲ့အရာဒီဖြစ်တယ်ပေါ့နော်အဲ့ဒါကိုသိပြီးတော့ကိုကလည်းဘာမှမြင်မြဆဆမလုပ်ပေးနိုင်ဖြစ်တဲ့အခါမှာကိုဟာကိုလည်းအားမရဖြစ်တာပေါ့လေ
အဲ့တော့အဲ့လိုမျိုးကိုဗစ်ဒီလူနာတွေကိုကုသရတဲ့အခါမှာကိုအတွက်ကဒီလူပင်ပန်းနာတဲ့စိတ်ပင်ပန်းမှုကရောပိုများမယ်လို့ပြောရမှားလားရှင်
အဲ့လိုပြောလို့ရပါတယ်ကျမအတွက်ကစိတ်ပင်ပန်းတာပို့ပြီးတော့လူပင်ပန်းတာအထက်ကိုပို့ပြီးတော့များရပေါ့နော်ဆက်ပြီးတော့အဓိကနောက်တစ်ခုကကျတော့လေကိုယ့်ရဲ့မိသားစုတွေကိုစိတ်ပူရဲပါပေါ့လေ
ဟုတ်ကဲ့အဲ့ဒါလည်းပြောပြပါအောင်ရှင်စိတ်ပူရဲကိုဘယ်လောက်ထိစိတ်ပူရဲဆိုတာ
ကိုကကျတော့ဒီအခုဒီလို COVID-19 patient အနေနဲ့နေ့တိုင်းထိတွေ့ပြီးလုံနေရတဲ့အခါကျတော့အိမ်ပြန်တဲ့အခါမှာဒီယောဂပို့ရင်ကိုတည်သွားမှလားပေါ့နော်ကိုမိသားစုကူးစက်မလားဆိုရဲဟာလေတော့ကဖြစ်ရပါဘောလေဒီလိုမျိုး case အရင်များလာတဲ့ခါမှာအိမ်မပြောင်းမင်းနဲ့ပေါ့ဟိုတမတက်တက်ခွဲနေဖို့ဆုံးဖြတ်တယ်ပေါ့နော်ဒီလိုဆုံးဖြတ်တာလေတော်တော်ခက်ခက်ကြီးဆုံးဖြတ်ရပါလေကိုကအိမ်မှာကလေးငယ်လေးလည်းရှိရင်အဲတန်းငယ်လေးဆိုလို့ရှိရင်နှုတ်ရောင်မှပြတ်သေးဘူးအဲ့ဒါထားခဲ့ရပါဘောနော်ပြီးတော့အိမ်မှာအဖေလည်းရှိရဲ့ဖခင်အကြောက်အသက်80ပြီးတော့အဆုတ်ကလည်းမကောင်းဘူးအဆုတ်ရောဂါရှိရဲ့အဲ့လိုမျိုးလူကြီးရဲ့အဆုတ်ရောဂါရှိတဲ့တွေမှာဆိုလို့ရှိရင်ဒီရောဂါပုတ်ပြတ်ဆိုးတယ်အဲ့လိုမျိုးအဖေကကူးမှလည်းဆိုးတော့ကိုကတက်တက်ပြီးခွဲနေရပါလေခလုံးလောက်စရာ
ဒေါက်တာခိုင်အတွက်တော့တော်တော်လေးခက်ခဲမှာပေါ့နော်
ဟုတ်ကဲ့ဟုတ်တော်တော်ခက်ခဲပါရင
်ဟုတ်ကဲ့ပါရှင်အဲ့တော့ဆရာဝန်တယောက်အနေနဲ့မဟုတ်ဖဲပေါ့နော်လူသားတယောက်အနေနဲ့ကိုနေ့စဉ်ကြုံနေရတဲ့အခြေအနေရောဘယ်လိုမျိုးပြောပြချင်ပါလဲရှင
်အခုကပါလေဒီလိုမျိုးမရင်မရမသေးမချာဖြစ်နေတဲ့အခြေအနေမှာပေါ့တော်တော်ဆရာဝန်တယောက်အနေနဲ့တော်တော်စိတ်ဖြစ်စီရတာပေါ့လေကိုကအများကြီးလည်းမလုပ်ပေးနိုင်အကိုတက်နိုင်တဲ့ဘက်ကလုပ်ပေးနေရမယ်ပေရှင့်တွေကဒီလူနာရေးကဒီယောဂရဲ့ တဘာဝအရာဆိုးဝါးသွားတဲ့အတွက်ကိုကတော့သူတို့ကျင်းနေစိတ်မကောင်းဖြစ်ရတာပေါ့နော
်အခုလိုမျိုးပေါ့နော်ဒါဒေါက်တာခိုင်အပါအဝင်ပေါ့အခုဒီကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေသူနာပြုတွေအားလုံးကြုံနေရတာဒီစိတ်ပင်ပန်းမှုစိတ်ဖိစင်းမှုပေါ့လေဒီအခက်အခဲကိုကြုံနေရတယ်ပေါ့ဆိုတော့အဲ့ဒီဟာတွေကိုဖြေပြောက်နိုင်အောင်လုပ်ဖို့ရောကို့မှာဒီနေ့ဒီနေ့အချိန်ရှိရလားရှင့်
ဘာလို့ဆက်ရတော့အများကြီးတော့မရှိလောက်ပေါ့လေဒီလလုံးမှာလုံးရှုပ်နေရတယ်ပါတယ်ညနေဆိုလည်းနောက်ကျရတယ်ပေါ့နော်6နာရီကျော်9နာရီတိတ်ပြီးတော့ကိုဟာကို relax လုပ်ဖို့ကတော့စိတ်မရှိဘူးပေါ့လေညရသွားဖြင့်ကျွန်မအချင်းကုန်တာဒီယောဂအတွက်နဲ့အစ်စ်တွေလမ်းလုံးနေရစာရေးဖတ်ရတယ်ပြီးတော့အဲ patient တွေဟိုပေါ့နော်ဗာများလုပ်ပေးနိုင်မလဲဆိုပြီးတော့တွေးရတယ်ဒါနဲ့ပဲအချင်းကုန်နေရများပါတယ်အဲ့
တော့ဟိုဒေါက်တာခိုင်တို့ပေါ့နော်လို့ဆရာဝန်တွေသူနာပြူတွေအတွက်ကောဒီစိတ်ပိုင်းရုပ်ပိုင်းအတွက်ကိုအထောက်အကူဖြစ်စေမဲ့လိုအပ်ချက်တွေကဘာလို့ပြောချင်ပါလဲရှင
်ကျမတို့ပြောချင်တာကတော့အလောလောဆယ်မှာသူလူတွေကိုအိမ်ထဲမှာနေကြဖို့ social distancing ကိုလုပ်ဖို့ပဲပြောချင်ပါတယ်ဒီယောဂါကပေါ့နော်တယောက်နဲ့တယောက်ထိလို့ဖြစ်ကြတာဆိုတော့တတ်နိုင်ဆုံးအပြင်းမထွက်ဖို့ပဲပြောချင်ပါတယ်ခုဟာကျမ patient နေဆိုလို့ရှိရင်ဘယ်မှမသွားဘူးအိမ်ထဲမှာနေရယ်ဈေးလေးသွားရုံပေါ့နော်ဒီကားစီထည့်ရုံခင်းချက်ဖို့ဈေးဝယ်ရုံဒါလေးနဲ့ရောကူးတယ်ဆိုတော့တတ်နိုင်ဆုံးမဖြစ်မနေထွက်ရတဲ့အချိန်မှာပဲထွက်စီချင်ပါတယ်အကယ်အပြင်းထွက်ခဲ့ရဆိုလို့ရှိရင်လက်ကိုတေချာဆေးဖို့မျက်နှာဖုံးကိုတတ်ထားဖို့အဲ့လိုမျိုးတွေကိုယူဆိုင်စီချင်တယ်ပြီးတော့ဒီယောဂါက symptoms ရှိမှမဟုတ်ဘူးကိုယ်ဖျားမှမဟုတ်ဘူးချောင်းဆုံးမှမဟုတ်ဘူးကိုယ်မှာရှိနေပြီးတော့ကိုယ်မသိနိုင်တာလည်းဖြစ်နိုင်တယ်အဲ့တော့ကိုကနေသူများကိုလည်းမပေးအောင်သူများစီကိုယ်ကိုလည်းမရအောင်ပေါ့နော်အိမ်မှာနေကြဖို့ပဲပြောချင်ပါတယ်
Maryland ပြည်နယ် Frederick Memorial ဆေးရုံကကုသယောဂအထူးကဒေါက်တာခိုင်စင်ဆန်းဖြစ်ပါရဲ့ရှင်။ COVID-19 ယောဂအကြောင်းသိနာလေအောင်စ조사နေကြရတဲ့တစ်ချိန်တည်းမှာပဲကိုယ်အတွက်စိတ်မပူအားပဲကုသပေးနေကြရတဲ့ဆရာဝန်တွေ၊သူနာပြုတွေ၊ကျန်းမာရေးဝန်ထမ်းတွေကိုအများပြည်သူကလည်းတတ်နိုင်တဲ့ဘက်ကနေအားပေးပံ့ပိုးနေကြပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေ့ရတဲ့ပတ်သက်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာညံဆန်းပြီးတိကျပြတ်သားစွာနဲ့တုံ့ပြန်ခဲ့တယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကဗုဒ္ဓဖူးနေမှာပြောပါတယ်ဒီယောဂါနဲ့ပတ်သက်ပြီး WHO အပေါ်ဝေဖန်မှုတွေအထူးသဖြင့်ကမ္ဘာမှာယောဂါအကူဆက်ခံရသူနဲ့သေဆုံးသူအများဆုံးဖြစ်နေတဲ့ American ပြည်တော်စုရဲ့ဝေဖန်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ WHO အကြီးအကဲကအခုလိုခုခံပြောဆိုလိုက်တာပါဒီယောဂါအတွက်ကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေဖြစ်နေတဲ့ WHO က January 30ရက်နေ့မှာကြေညာခဲ့ပြီးလေ့ကျင့်ပေးထားတဲ့ကျန်းမာရေးလုပ်သား1.3 သန်းနဲ့ယောဂါဆန်းသက်ရေး Test Kits သန်းနဲ့ချီးပြီးကမ္ဘာတစ်လွှားကိုပို့ပေးခဲ့တယ်လို့လည်း WHO အကြီးအကဲကပြောပါတယ်ဗုဒ္ဓဘူးနဲ့ Johns Hopkins တက္ကသိုလ်စစ်တမ်းအရကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာကမ္ဘာတစ်လွှားမှာ3,300ကျော်နေပြီးသေဆုံးရသူက2,200ကျော်ရှိနေပါတယ်မြန်မာတက်မတော်ကရုရှားနိုင်ငံမှာပညာသင်ကြားနေတဲ့သင်တန်းသား3ဦး COVID-19 ရောဂါကူးစက်နေကြောင်းရုရှားမှာရှိတဲ့စစ်တမ်းရုံးရဲ့တင်ပြချက်ကိုကိုးကားပြီးတက်မတော်ကာကွယ်ဦးစီးချုပ်ရုံးကဧပြီ29ရက်ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။လက်ရှိမှာတော့သူတို့၃ဦးစလုံးဟာထူးခြားပြီးဖျားနာတဲ့အနေအထားမရှိကြောင်းနဲ့ရုရှားကျန်းမာရေးဌာနရဲ့ညွှန်ကြားချက်နဲ့အညီအဆောင်မှာပဲတရားခွဲနေထိုင်တယ်လို့ကာဝေးဦးစီးချုပ်ယုံကြည်ညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်စိုးရိမ်ရတဲ့နိုင်ငံဖြစ်နေ American ပြည်တော်စုကနှစ်ဆင်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဆက်ပြီးထည့်သွင်းထားဖို့နိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကတိုက်တွန်းအကြံပြုလိုက်ပါတယ်။မြန်မာနိုင်ငံ2019အတွင်းဘာသာရေးလွတ်လပ်ခွင့်တွေကိုစနစ်တကျနဲ့စိုးစိုးဝါးဝါဆက်ပြီးချိုးဖောက်နေတယ်လို့လည်းကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အီရန်ပေါ်မှာကုလသမဂ္ဂကသမရိုးကြလက်နဲ့ဝယ်ယူခွင့်ပိတ်ပင်ထားတဲ့ ကန့်တက်ရဲ့ကုံဆုံးသွားပြီးနောက်မှာလဲအမေရိကန်နိုင်ငံအနေနဲ့အီရန်ကိုလက်နက်ဝယ်ခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တော်ဖူးနေမှာပြောပါတယ်။ကျေးဇူးပေးနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာချက်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမရှင်ရတတ်ပါ။
This program has come to you from the Voice of America, Washington.